2565ရေရံကုန်တိုင်းကမာယုမြို့နယ်အမှတ်1ရပ်ကွက်ဒုတိယအကျဉ်းဝိတ္တုတိသံဃာဒါနဆောင်းလောင်းအသင်းအထူးဓမ္မပူဇာသဘင်ဝေဟောကြားအပ်သောအစွမ်းတကူများနှင့်သာသနာတရားဒေသနာတော် ဒီကနေ့ညဓမ္မသဘင်ခန္ဓာကိုယ်ရှင်ဘုန်းတော်သခင်ရှင်တော်မြတ်ဖရာဤမဟာကရုဏာကုံအာယုံပြုကတည်ကျူးဖတ်စွာအပ်တော်ဝန္ဒနာပနာမအာသီတဂါထာကိုယူဆပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပါဂောတိဟိပိအပမေယံကာလံကရွန်တော်တိဒုက္ကရာနိ ခေရံကတောလောကဟိတာယနာထောနမောမဟာကာရုဏိကတ္တတတယောနာထောဝိလိယမြတ်စွာတတဝါဤသံသာစီပါလိုလာတောင်းတကုံပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာလေး ကပ္ပဂေါတိဟိတိဂရေကဘာအရေအတွက်သင်္ချာတို့ဖြင့်တော်လဲအပ္ပမေယံရေတွက်တိုင်းတာဖော်ပြခြင်းကမစွမ်းနိုင်ပါသောကာလလေးအသင်ချေသိမ့်နေကဘာရှိကြသောကာလပတ်လုံးလောကဟိတယတတလောကဤအကျိုးစီးပွားအလုံးလား အတိတကရဏီဩစာအသက်ချင်တဲ့အင်္ဂါမေတ္တာကြီးမှသမိသာနှင့်တထားဇနီဆွန်ငင်းကြီးဟုကျက်သီးထဝယ်ငါးတဲ့အစုအလုံးခဲရင်တော်မူတော့ကိုကရောတော်ဖျားဖြစ်ရန်ဤတန်ကြုတ်ကိုအထုတော်မူရသည်ဖြစ်၍ခေရန်လက်ချင်းရဲ့လုံးအသက်ဆုံးနဲ့ရဲ့နှလုံးစေဝံကိုရောဤပင်မင်းသို့ ကတောဘဝတဏ္ဍံချိန်ဖန်များစွာရောက်တော်မူခဲ့ရရှာလိမ့်မည်။မဟာကရုဏိကတ္တတတ္တဝါများယင်ဝေသာကဲ့သို့တနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာတသဝိနည်းများစွာတတ္တဝါဤချမ်းသာစီးပွားလိုလာတောင်းတကုန်ပေါင်းခါသဖြင့် นาถมีญาโทရှင်တော်မြတ်ဖရာအာနမောယုတိပြောင်းပြုံးမှန်ကိုလျော်၍ကရောယုကျိုးရှိခိုးခြင်းသည်အထုဘဝတုစဉ်စစ်မသွေဖြစ်ပါစေတည်း
အစွမ်းတကူများနဲ့သာသနာမိမိတို့ကြီးညိုကိုးွယ်မြတ်လို့ရဘာသာတရားသာသနာတွေထွန်းကားဖို့လို့ဆိုပြီးတော့ဆရာဘာသာတရားတွေမှာ ယုံကြည်ညလို့ကြတဲ့ပုဂ္ဂိုလ်အသီးသီးကသူတို့ဘာသာသူတို့သာသနာကြီးပွားတိုးတက်ဖို့ဆိုပြီးတော့အစွမ်းတကူတွေနဲ့သာသနာပြုဖို့စိတ်ကူးကြဘုရားမြတ်စွာရဲ့သာသနာတော်မှာလည်းပဲထို့တူပဲအချို့ချို့သောပုဂ္ဂိုလ်တို့အများစုသောပုဂ္ဂိုလ်တွေရဲ့စိတ်ထဲမှာ အစွမ်းတကူပြပြီးသာသနာပြုလို့ရှိရင်ကမ္ဘာလောကရှိတဲ့လူသားတွေအားလုံးကိုဒီဘာသာဝင်ဖြစ်စည်းရုံးနိုင်လိမ့်မယ်လို့ယုံကြည်ကောင်းယုံကြည်ကြလိမ့်မယ်ဒါယူသားတဲ့ယုံကြည်မှုတစ်ခုပေါ့နော်သို့သောအဲ့ဒီအစွမ်းတကူတွေနဲ့သာသနာပြုလို့တကယ်ကိုရနိုင်သလားအစွမ်းတကူဆိုတာဘာတွေကိုခေါ်တာလဲ လူတွေထင်ထင်ယူချကြတဲ့တကူအာနာပါဝါတွေကိုအစွမ်းတကူခေါ်တာလားဆိုတာတော့ဘုန်းကြီးတို့ဒီကနေ့ညရှင်းရှင်းလင်းလင်းသိရအောင်ဘုရားမြတ်စွာရဲ့အာဘောကြဒီကနိကေ
เกวัตตะตุลาได้อันใดอารมณ์ญาณมาแล้วอธิเวศีลเนี่ยตีจ่ายอ่ะปิฏกะแท้ก็ทุบพอပြီးတော့ဟောကြမှာဖြစ်ပါတယ်အားလုံးတရားဓမ္မတွေဟာဘုရားမြတ်စွာဟောထားတဲ့တရားဓမ္မတွေသူဘုရားဟောမြတ်စွာဟောထားတဲ့တရားဓမ္မတွေကိုပဲ လလကုကုနဲ့ရှင်းလင်းနားလည်အောင်ခေါင်းကြီးတို့ကထပ်ဆင့်ပြီးတော့ဟောပြောကြရတယ်တခါတည်းရန်ကိုယ့်ရဲ့အာဘော်တွေနဲ့ဘုရားမြတ်စွာရဲ့တရားတော်ကိုညစ်မှန်းမသွားစေဖို့သိတ်တိထားရပါတယ်နော်လောကကြီးမှာ pollution ဆိုတာရှိတယ်မဟုတ်လားအဲဒီ pollution ဆိုလေထုညဉ့်ညမ်းတာပေါ့ ရေရင်ညဏ်နာကို water pollution လို့ခေါ်တယ်ခုခေတ်တော့ pollution တွေထပ်တိုးလာတယ်အမှန်လေးဆူညံနာကို noise pollution လို့ခေါ်တယ် sound pollution လို့မခေါ်ဘဲနဲ့ noise pollution လို့ခေါ်အခုတခါကဘာမှာနောက်ထပ် pollution တစ်ခုထပ်တိုးနေတယ်ဘာလို့ဆို light pollution လေယာဉ်စင်းမီတွေတိတ်ပြီးတော့အသုံးပြုတဲ့အခါကျတော့နေတွေညတွေမကွဲတော့ဘူးတချို့နိုင်ငံတွေ အဲ့ဒါ light pollution လို့တို့ခေါ်အဲ့ဒီ pollution တွေကဆိုပါစို့အဲ့ဒီ pollution တွေ water pollution တွေ noise pollution တွေကလူရဲ့ကျန်းမာရေးကိုထိခိုက်စေတယ်ပေါ့ view pollution ဆိုတာကြတော့ဘာသာတရားနဲ့ပတ်သက်လာပြီးတော့ ကိုယ့်ရဲ့အထင်အမြင်အယူဆတဲ့အိုင်ဒီယာပေါ်လူရှင်းတွေထည့်လိုက်မယ်ဆိုလို့ရှိရင်တကယ်အစစ်မှန်တရားတွေကညဉ့်ဉန်းသွားနိုင်ပါတယ်။ဒါကြောင့်မလို့တရားဟောတယ်ဆိုတာအလွန်သတိထားရတယ်ပေါ့။အစွမ်းတကူများနဲ့သာသနာဘုရားမြတ်စွာလက်ထက်တော်ကာလတုန်းက ဒီကနေ့ရာဇဂျိုမျိုးနဲ့မလန်းမကမ်းမှာရှိတဲ့နာလန္ဒာဒီမှာတော်တော်များများသိကြတယ်နာလန္ဒာကိုတက်ကတူအနေနဲ့သိတယ်ဘုရားမြတ်စွာလက်ထက်တုန်းကအဲဒီရာဇဂျိုမျိုးနဲ့မလန်းမကမ်းမှာနာလန္ဒာဆိုတဲ့မျိုးကလေးတစ်မျိုးရှိတယ်ပေါ့အဲဒီမျိုးနားမှာ ချီချီမာမာတက်ကတူကြီးတစ်ခုတီထောင်ထားလို့အခုနာလန္ဒတက်ကတူနာလန္ဒတက်ကတူနဲ့ခေါ်နေကြအဲ့ဒီနာလန္ဒာဆိုတဲ့မျိုးလေးကမြတ်စွာဘုရားနဲ့ခေတ်ပြန်နိခန္ဓဝါဒဒီကနေ့ခေတ်တော့ဂျိန်းဝါဒလို့ခေါ်တယ်အိန္ဒိယမှာ ဘုရားဝါဒနဲ့ခေတ်ပြန်ပြီးတော့ပေါ်ထွန်းခဲ့တဲ့ဝါဒတွေထဲမှာအိန္ဒိယမှာထွန်းကားနေစေဝါဒတိဂျိန်းဝါဒပဲအဲ့ဒီဂျိန်းဝါဒနိခန္ဓနာတပုဒ္ဒပါဠိစာပေကဒီလိုနာမည်ပေးတယ်သူတို့စာပေရတော့မဟာဝီရလို့ခေါ်တယ်အဲ့ဒီမဟာဝီရဆိုတဲ့ နိခန္ဓဖရာကနာလန္ဒာမှာနှစ်ပေါင်းများစွာသရင်သုံးနေထိုင်ခဲ့တယ်ပေါ့နာလန္ဒာကသူ့မှာအာကိုရဆုံးမြို့တစ်မြို့သို့တော်လည်းနောက်ပိုင်းရတဲ့အခါကျတော့နာလန္ဒာရဲ့တထေးကြီးနိခန္ဓဘာသာဝင်နာလန္ဒာရဲ့တထေးကြီးဂျိန်းဘာသာဝင်နာလန္ဒာရဲ့တထေးကြီးဥပါလိ ဘုရားဝါရပြိုင်မှုသွားရင်ကလေဘုရားဘာသာဖြစ်ခုပြောင်းသွားဥပ္ပလိဆိုတဲ့သူကျေဘုရားဘာသာဝင်ဖြစ်ခုပြောင်းသွားတဲ့အချိန်မှာအဲ့ဒီမဟာဝီရလို့ခေါ်တဲ့နိခန္ဓဘာသာရေးခေါင်းဆောင်ဂျိန်းဖျားစိတ်ဓာတ်ကြီးကြပြီးတော့ ပါဝါမျိုးပြောင်းရှိသွားတယ်စိတ်ဆင်းရဲတော့ယောဂဝေဒနာတွေလည်းရပြီမကြခင်နဲ့ပါဝါမှာသူတို့အလိုပြိဋိဘံပြုတ်သွားတော့ပေါ့နော်ပ ါဝါမှာပဲကွယ်တော့အိဆာရောက်သွားခဲ့ဘူးအဲ့ဒီနာလန္ဒာကဥပလိသူကျေဘုရားဘာသာဖြစ်တဲ့အချိန်ကနေစပြီးတော့တမျိုးလုံးနီးနီးချင်းဘာသာကိုးကွယ်ရာကနေပြီးတော့ဘုရားဘာသာအဖြစ်ပြောင်းလဲသွားကြတယ်မြတ်စွာဘုရားကိုလည်းပဲအလုံးကြည်ညိုကြအဲ့ဒီထဲမှာပစ္စည်းဥစ္စာအတော်ကျယ်ဝတဲ့တထေသတယောက်သူ့ရဲ့နာမည်တော့ခေဝတ္တလို့ခေါ်တယ်အဲ့တတိသားကလည်းဘုရားဘာသာကိုတော်တော်ချီးမြှောက်တယ်ဘာသာရေးကိုအလွန်စိတ်ဝင်စားတော့နာလန္ဒမြို့တစ်မြို့လုံးကဘုရားဘာသာပို့ပြီးတော့စိတ်ဝင်စားစေခြင်းနဲ့ဒါသူ့ရဲ့ဆန္ဒပဲနော်သာသနာပြုတဲ့အခါမှာသဒ္ဓါတရားတစ်ခုတည်းနဲ့မဖြစ်ဘူးသဒ္ဓါကသိအားကောင်းတဲ့အတွက်ကြောင့်သူအတွေးတွေပဲလုံးဝင်းလာတော့ဆိုလို့ရှိရင်ဒီကလေးနာလန္ဒာမှာရှိတဲ့ကုတော်တွေတဲကတပါးပါးကအစွမ်းတကိုးတွေများပြမယ်ဆိုလို့ရှိရင်ဟောဒီနာလန္ဒာမျိုးသူမျိုးသားတွေအားလုံးဟာဘုရားဘာသာဝင်ဘုရားဘာသာကိုပို့ပြီးတော့ချီးညိုကြမယ်ဘုရားဘာသာဝင်တွေပို့ပြီးတော့ခိုင်မြဲစွာဖြစ်နိုင်မယ်ဒါသူ့အတွေ့ဒီကနေ့ခင်လေဒီအတွေ့မျိုးရှိကောင်းရှိနိုင်မယ်တခါတော့ကတခါကြီးတယောက်နဲ့တွေ့လို့ပြောဘူးတယ်အေးဘုန်းကြီးတွေကနေကောင်းဝင်ဇာပြန်ပြီးတော့ကောင်းငင်ကနေပြန်ပြီးတော့မြန်ပြနိုင်မယ်ဆိုလို့ရှင်ဒီကဘာလုံးဘုရားဘာသာဖြစ်သွားမှာပဲလို့ဒါကတော့အဲ့ဒီတစ်ခါကြီးကပြောဘူးဒီအတွေ့ဟာခုမှပေါ်တာမဟုတ်ဘူးဘုရားမြတ်စွာလက်ထက်တော်ခါကာလတုန်းကကေဝတ္တဆိုတဲ့တထေသားလေးကဒီစိတ်ကူးရလို့သူကစိတ်ကူးရရုံနဲ့မကဘူးမြတ်စွာဘုရားကိုသွားလျှောက်တယ်အရှင်ဘုရားတဲ့တပည့်တော်သာသနာကြီးပွားထွန်းကားရေးအတွက်အကြံတစ်ခုလျှောက်ထားခြင်းပါပဲ။ဘာကြံလို့ဆိုတော့မြတ်စွာဘုရားကတကုအဋ္ဌိပတ်နဲ့ပြည့်စုံတဲ့ယဟန်တပါးကိုဟောဒီနာလန္ဒာအနှံ့တကုပြဖို့ခန့်ထားပါဗျာတဲ့အဲ့ဒါလို့ခန့်ထားမယ်ဒီကိုယ်တော်တကုပြမယ်ဆိုရင်နန္ဒာမျိုးသူမျိုးသားတွေကအတိုင်းတဲ့အလွန်ဘုရားဘာသာကိုကြည်ညိုလာကြပါလိမ့်မယ်။ဒါသူ့အတွေ့ခရမရှိ။ယေရှုဘုရားကဗာမေးရှိလို့ဆိုဟေကဝတ္တငါဒီလိုတရားမျိုးကိုမဟုတ်ဘူးတဲ့ယဟန်တို့လာကြမင်းတို့လူတွေကိုတကူပြကြဆိုတဲ့ဆုံးမဩဝါဒမျိုးငါဘယ်တော့မှမပေးဘူးတဲ့ဖုရားကအဲ့ဒါလိုမိန်းတဲ့အခါသူကဘာပြန်လျှောက်တော့ဆိုအရှင်ဘုရားတဲ့တပည့်တော်ကစိတ်ကောင်းစေတနာကောင်းနဲ့ပြောတာပါအရှင်ဘုရားကိုမျက်နှာဆုံးရှုံးလို့ရှင်ဘုရားရဲ့စီကံချက်တွေကိုထိခိုက်စေလို့ညှောက်တာမဟုတ်ပါဘူးဘာလို့လို့ဆိုမြတ်စွာဘုရားတော်ကရာဇဂိုကြီးမှာဝိနည်းစီကံတစ်ခုချမှတ်ထားတာရှိတယ်တကိုးမပြရဘူးဆိုတဲ့ဝိနည်းစီကံနော်အဲ့ဒါဘယ်တော့မှစပြီးတကူမပြရဘူးဆိုတော့စီကံကိုချမှတ်ခဲ့တယ်လေလို့ဆိုရင်ဘယ်ဘာသာဝင်မှမဟုတ်တဲ့ non religious ဖြစ်လေပါဘယ်ဘာသာမှမဝင်ဘာသာမဲ့ရာဇဂုတထေးတယောက်ကစန္ဒဂုနှစ်ကိုတပိတ်လုပ်ပြီးတော့အတောင်60ရှိတဲ့ဝါလုံးထိပ်ကိုဆွဲထားပြီးကဲဘာသာရေးသမားတွေတကူရှိကြတယ်အစွမ်းတတ္တိရှိတယ်ဘာသာအမျိုးမျိုးထွန်းကားနေတယ်ဘယ်ဘာသာဝင်မဲ့ဖြစ်ဖြစ်ဟောဒီကောင်းငင်မှာချိတ်ဆဲထားတဲ့ဒီစန္ဒဂုသဘိတ်ကိုယူနိုင်မယ်ဆိုရင်တာရောမရာရောသူရှိတဲ့စီးစိမ်တွေပါပုံအပ်ပြီးဖို့ဘာသာဝင်ဖြစ်ခံယူမယ်လို့သူကချိန်ညာလိုက်တာသူကလည်းတကူပြတာစိတ်ဝင်စားတဲ့ပုံပေါ်ပဲနော်ကောင်းငင်မှာချိန်ဆွဲထားတယ်ဝါလုံးနဲ့ချိန်ဆွဲထားတယ်ဒီတပိတ်ကိုကောင်းငင်ကပြန်ပြီးတော့ယူနိုင်တဲ့ပုဂ္ဂိုလ်ရဲ့ဘာသာကိုသူစိတ်ကပ်မယ်လို့အဲ့လိုချိန်ညာ ကျင်းရတဲ့အခါကျတော့တခြားဘာသာဝင်ခေါင်းဆောင်တွေကသွားပြီးတော့စီယုံရတယ်ဒီသပိတ်ကလေးအတွက်နဲ့တကူပြကိုမတောင်းဆိုပါနဲ့တို့မှာတကူပါဝါတွေရှိနေတာမှန်တယ်တို့နဲ့ပဲထိုက်တန်ပါတယ်မင်းရဲ့သပိတ်တို့လှူပါလို့သွားပြောတော့ယသိကခေါင်းမာမာပဲအလုံးကိုလှူတယ်ယူတဲ့လူကကောင်းရင်ပြန်ယူပါမယ်ဒီတိုင်းတော့ဘယ်သူမှမပေးနိုင်ဘူးနောက်ဆုံးကြတော့ဘသူကတက်ပြီးယူလိုက်တော့ဆိုရှင်ပိန်ဒေါလဘရထွာစဆိုတဲ့ဗြဟ္မဏအမျိုးသားတဦးကရဟန်းဖြစ်လာတဲ့ရဟန္တာတစ်ပါးကရှင်မမောကလန်နဲ့ဆွမ်းကံဝင်ရင်တရင်ချာလမ်းမှာလူတွေကပြောကြတယ်ဟေးတထေးကကျင်ညာထားတာခုနှစ်ရက်ရှိပြီဘသူမှဒီတပိတ်ကိုယူမဲ့လူမရှိဘူးလောကမှာသူကလည်းယဟန္တာငါကလည်းယဟန္တာသူကလည်းတကူရှင်ငါကလည်းတကူရှင်နဲ့ပြောနေတာအလကားပါလောကမှာတကူရှင်တကယ်ဆွမ်းတဲ့ကိုယ်တော်မရှိပါဘူးနဲ့ပြောကြတော့ရှင်မမောက္ကလံဒီဒီစကားကြားတော့ကြားတော့ရှင်ပိန်တော်လာကိုတိုက်တွန်းတယ်ငါရှင်ပိန်တော်လာကြားလာငါရှင်တက်နိုင်ပါတယ်ဆွမ်းတကူပြပြီးတော့ဒီတပိတ်ကိုတက်ယူပါလို့ဆိုတော့ရှမောကလန်ရဲ့တိုက်တွန်းချက်အရရှင်ပိန်ဒေါလကအဲ့ဒီစံတကူတပိတ်ကိုကောင်းငင်ကကြွပြီးတော့လှူခံရယူဖို့ခဲ့တယ်။နော်အဲ့ဒီဇလန်းကလေးရှိတယ်။အဲ့ဒီအချိန်မှာကောင်းငင်ပြန်ပြီးတော့စံတကူတပိတ်ကိုယူတဲ့အချိန်မှာတချို့ကအလုပ်ကိစ္စတွေသွားနေလို့မကြည့်လိုက်ရတဲ့လူတွေတခြားရောက်နေလို့မကြည့်လိုက်ရတဲ့လူတွေအုံးအုံးချွတ်ချွတ်ပေါ့ရှင်ပိန်တော်လာနောက်ကနေလိုက်ပြီးတော့ပြပါအောင်ပြပါအောင်နဲ့ပြီးတော့လူတွေကနောက်ကတကုတ်တကောက်ကောက်လိုက်တာကြောင်းထီအောင်လိုက်တာမြတ်စွာဘုရားကစူးစူးညံ့ညံ့လောက်တာဆိုလုံးဝမကြိုက်ဘူးဖေဟာတိတ်ဆိတ်ငြိမ်သက်မှုကိုမြတ်စွာဘုရားအလွန်နှစ်သက်ရှင်ပိန်တော်လာနောက်ကလူအုပ်ကြီးရဲ့တအုံးအုံးနဲ့လိုက်လာတယ်သူတို့မမြင်လိုက်ရလို့ပြပါအောင်မမြင်လိုက်ရလို့ပြပါအောင်နဲ့ဒီလိုပြောတဲ့စကားတွေကျောင်းတော်ထီအောင်စူးစူးညံ့ညံ့ဖြစ်သွားတော့မြတ်စွာဘုရားကမေးတယ်မေးတော့ဒီတရင်နယ်ကြားရောရှင်ပိန်တော်လာကိုခေါ်ပြီးတော့မှတ်လောက်သားလောက်အောင်မြတ်စွာဘုရားဆုံးမဗမတံဘိုးမရှိတဲ့ဒီတပည့်အတွက်တကူပြရမလားလို့မြတ်စွာဘုရားကဆုံးမပြီးတော့ဒီကနေ့ကနေစပြီးယန်းနေတကူမပြရဘူးဆိုပြီးတော့ပြညတ်ခဲ့ဖို့တယ်နော်အဲ့ဒါကြောင့်မလို့ဒီကေဝတ္တကဘုရားကိုလျှောက်တဲ့အခါအရှင်ဘုရားစိတ်ကဥပရေတွေဖြစ်လို့၍ဒီတော်ကလျှောက်တာမဟုတ်ပါဘူးဗျာတဲ့ဟောဒီနာလန္ဒာမြို့သူမြို့သားတွေဘုရားဘာသာပို့ပြီးတော့စိတ်ဝင်စားအောင်အရှင်ဘုရားသာသနာအရှင်ဘုရားပေါ်ပို့ပြီးတော့ကျင်ညိုလာအောင်ဖြစ်ချင်ဖြစ်စေချင်လို့တပည့်တော်လျှောက်ထားပါနဲ့သုံးချိန်တိုင်အောင်လျှောက်တော်လဲမြတ်စွာဘုရားကငါဘယ်တော့မှယဟန်တွေကိုတကူပြဖို့ဆိုတာကိုမတိုက်တွန်းဘူးလို့ပြန်ပြီးမိန့်ကြားအဲ့လိုမိန့်ကြားတဲ့အခါမှာသုံးချိန်တိုင်အောင်ထပ်တောင်းတော့မြတ်စွာဘုရားကပြောတယ်ကဲကေဝတ္တငါပြောမယ်အစွမ်းတကူဆိုတာ၃မျိုးရှိတယ်လောကမှာအစွမ်းတကူ၃မျိုးရှိတယ်အစွမ်းတကူ၃မျိုးကဘာလို့ဆိုရင်နံပါတ်၁ကအိဋ္ဌိနံပါတ်၂ကအာဒိတနာနံပါတ်၃ကအနုတာပနိအိဋ္ဌိဆိုတာပုံစံအမျိုးမျိုးဖန်ဆင်းပြနိုင်တယ်အာဒိတနာဆိုတာလူတယောက်ရဲ့စိတ်ကိုအတက်ဟောတာအနုတာတနီဆိုတာဘယ်လိုနေဘယ်လိုထိုင်ဘယ်တရားကိုကျင့်ဘယ်လိုလိုက်နာတဲ့ဆိုပြီးတော့သွန်သင်ဆုံးမတာတဲ့အစွမ်းတကူ၃မျိုးလောကလူတွေကထင်းနေတာအမျိုးမျိုးလုံးပြမှာတကူလို့ထင်တယ်ကြည့်မြတ်စွာဘုရားရဲ့အတိတ်ဘယ်မှာဆုံးမတာလဲတကူပဲဆုံးမဩဝါဒပေးတာစွမ်းတကူလို့ဒီလိုမှတ်တာအဲ့တော့အဋ္ဌိဒ ဒီအစွမ်းတကူတွေကိုပါဠိလိုကြတော့ပါတိဟာရိယမြန်မာစကားမှာတော့ဗျာတိဟာလို့ဒီလိုသုံးနေရှိတယ်နော်ဗျာတိဟာဆိုတဲ့စကားလုံးနဲ့ပါတိဟာရိယဆိုတဲ့စကားလုံးအတူတူပဲမြန်မာလိုကပါဠိနောက်လိုက်ပြီးတော့ဗျာတိဟာဗျာတိဟာနဲ့ဒီလိုခေါ်အတိတ်တွေကဘာလို့ဆိုပါတိဟာရိယစัจ ञ्च ဘက်တွေကိုတောင်းလံဖယ်ရှားနိုင်တဲ့အစွမ်းတတ္တိလို့ဒီလိုပြောတာเนาะစัจ ञ्च လာတဲ့အရာတွေကိုတောင်းလံဖယ်ရှားပြနိုင်တဲ့အစွမ်းတကူကိုပါတိဟာရိယလို့ခေါ်တယ်မြန်မာလိုအစွမ်းတကူလို့ပဲဒီလိုမှတ်တာပေါ့စကလုံးရဲ့အတိတ်ပဲရင်းကစัจ ञ्च ဘက်များကိုပါတိဆိုတာစัจ ञ्च ဘက်များကိုပတိဆိုတာစัจ ञ्च ဘက်အဲ့ဒီစန့်ကျင်ဘက်ကိုဟာရိယဖယ်ရှားပြစ်တာစန့်ကျင်လာတဲ့အရာတွေကိုတွန်းလှန်ဖယ်ရှားပြစ်နိုင်တဲ့အစွမ်းတတ္တိကိုအစွမ်းတကူလို့ခေါ်ပါတယ်အဲ့ဒီအစွမ်းတကူဟာ၃မျိုးရှိတယ်နံပါတ်၁ကအဋ္ဌိခုကလည်းပြောကြတယ်မဟုတ်လားအဋ္ဌိတို့မဟိဋ္ဌိတို့ဆိုတာလေအစွမ်းတကူတွေအဲ့ဒီအဋ္ဌိဆိုတာဘယ်လောက်ထိအောင်စွမ်းထက်နိုင်စေအဋ္ဌိတကောကမရှိဘူးမဟုတ်ရှိဘယ်လိုလုပ်ရတော့ဆိုရင်တမထက်ခြင်းစဉ်တစ်ခုကိုပေါက်ပေါက်ရောက်ရောက်ခြင်းလိုက်လို့ဇန်၄ဆင့်သုံးဖို့ဇန်၅ဆင့်ရောက်တဲ့အခါမှာဖန်ဆင်းနိုင်တဲ့ပညာရက်တစ်ခုကိုအဋ္ဌိလို့ခေါ်တယ်ပါဠိစာပေလိုကအဘိညာလို့ခေါ်တယ်နော်ထူးခြားတဲ့ဣတိဝိဒအဘိညာဝိဒဆိုအမျိုးမျိုးရှိတယ်တကောခါဆိုဆိုပါစို့တယောက်ထဲကနေပြီးတော့တရားတစ်ထောင်ဖြောင်းဖန်ဆင်းလို့ရရှင်စုလဘမထေမြတ်ကတပါးတဲ့ကနေပြီးယဟန်တစ်ထောင်ဖြောင်းဖန်ဆင်းထားဒီအစွမ်းတကောမရှိဘူးမဟုတ်ရှိတယ်လုပ်လို့ရမရဘူးမဟုတ်ဘူးရှင်စုလဘန်ကသူ့ရဲ့ကိုယ်ဝါးတွေတထောင်ဖန်ဆင်းပြထားတယ်။ဘယ်ကိုတော့မေးလိုက်မေးလိုက်စုလဘန်ကြီးပဲအကုန်လုံး။တပားနဲ့တပားမတူအောင်လဲဖန်ဆင်းထားတယ်။တပားကကမ္မထမ်းထိုင်နေတယ်၊တပားကတရားစီလဲနေတယ်၊တပားကရေခတ်နေတယ်။မေးလိုက်ရင်တော့စုလဘန်နေကြီးပဲအကုန်လုံး။ဒါမျိုးကိုအဋ္ဌိပါတိဟာရိယအဋ္ဌိအစွမ်းတကူလို့ခေါ်တယ်။ဒါကအဘိညာဉ်တကုံးနဲ့မှဖန်ဆင်းလို့ရတယ်နော်တပါးတည်းကနေပြီးတော့ရာထောင်ထိအောင်ဖန်ဆင်းလို့ရသလိုရာထောင်ကိုတဦးတည်းဖြစ်အောင်လည်းပဲခြုံပြီးတော့ယူလို့ရတယ်ဘွားကလည်းပေါ်လာအောင်လည်းလုံးလို့ရတယ်ပြုတ်ခနဲ့ပျောက်သွားအောင်လည်းဖန်ဆင်းလို့ရတယ်ကိုယ်မျက်စိအောင်မှာဘွားကလည်းပေါ်လာပြုတ်ခနဲ့လည်းပျောက်သွားနိုင်ဟိုဘက်နိုင်ရင်ဒီဘက်နိုင်ရင်ကိုတရုတ်ပြည်ကမဟာဒရိုင်းကြီးဟိုဘက်ဖောက်ပြီးတော့ထွက်သွားတဲ့ဟာမျိုးလို့ပေါ့နော်ဟိုဘက်နိုင်ရန်ဒီဘက်နိုင်ရန်ကိုလည်းပဲဖောက်ထွက်သွားနိုင်အစွမ်းတကူတွေဖန်ဆင်းရဒါရမကဘူးရေပေါ်မှာလမ်းလျှောက်ပြတာကောင်းငင်ပေါ်မှာငှက်လို့ပြန်ပြတာအစွမ်းတကူအမျိုးမျိုးမြေထဲမှာရှိုးပြကောင်းလင်ပေါ်ကလရည်နေတွေကိုကင်ပြလပေါ်မှာထိုင်ပြတယ်တက်ပြတယ်အမျိုးစုံပေါ့နော်ဒါတွေကအစွမ်းတကူတွေလို့ခေါ်တယ်အဲ့ဒီအစွမ်းတကူတွေဖန်ဆင်းတဲ့အခါမှာလည်းပဲစနစ်တကျသဘာဝကိုစန့်ကျင်ပြီးတော့လုံးလို့မရဘူးသဘာဝအတိုင်းလုံးလို့ရသဘာဝအတိုင်းလုံးရသဘာဝနဲ့စန့်ကျင်လို့ရှိရင်မအောင်မြင်ဘူးတကူကအစွမ်းတကူဆိုပေမဲ့လို့လုံးချင်တာလုံးလို့မရဘူးเนาะဒါကြောင့်မို့လို့ super natural power မဟုတ် super normal power nature ကိုတော့ကြော်လို့မရဘူး nature ကိုကြော်လို့မရဘူးဆိုတာကြည့်မြေရှိုးခြင်းနဲ့ဆိုလို့ရှိရင်မြေဆိုတာရှိုးလို့ရတယ်ဆိုအပေါင်းရှိမှရှိုးရတာအပေါင်းမရှိရင်ရှိုးမရဘူးလေအဲ့တော့မြေရှိုးဖို့ဖန်ဆင်းနေတယ်ဆိုဘယ်လိုလုပ်အောင်မလုပ်စေပထမဆုံးကိုသွားမဲ့မြေကြီးမှာလမ်းကြောင်းတစ်ခုပေးရမယ်။သဘောမှာ လိုင်ကူကြီးဖြစ်အောင်အရင်ဖန်ဆင်းရပြီးတော့မှသွားလို့ရကောင်းကင်ကိုလမ်းလျှောက်သွားခြင်းလဲဆိုရင်လည်းကောင်းကင်လေးပေါ်မှာလမ်းလျှောက်လို့မရဘူးတဘာဝကအဲ့တော့လမ်းလျှောက်လို့ရအောင်ဘာလုပ်ရဆုံးကကောင်းကင်မှာလမ်းဖန်ဆင်းပထမဖန်ဆင်းရတယ်ဖန်ဆင်းပြီးတဲ့အခါမှသူကလမ်းလျှောက်လို့ရတယ်တဘာဝကိုဆန့်ကျင်ပြီးလုပ်ရင်မအောင်မြင်ဘူးဒီတကောကဆိုပါစို့ဒိဗ္ဗစကုအဘိညာဉ်နဲ့တတိုင်းကြီးချားနေတဲ့ဟိုဘက်ကိုလှမ်းကြည့်ခြင်းနဲ့သို့မဟုတ်မြေကြီးတဲ့ကိုလှမ်းကြည့်ခြင်းဘယ်လိုလုပ်ရမလဲမျက်စိရဲ့သဘောကမှောင်းနေမမြင်ဘူးဒါတကယ်လေးမျက်စိထို့တူပဲဒိဗ္ဗစကုကလည်းမှောင်းတာကိုကြည့်လို့မရမှောင်းတာကိုကြည့်လို့မရလို့ကိုကြည့်ခြင်းတဲ့နေရာကိုအာလောကကတိုင်းဆိုတဲ့အလင်းအောင်ကတိုင်းကိုအရင်ဝင်စားရတယ်ဝင်စားပြီးတော့ကိုကြည့်မဲ့နေရာကိုမိထိုးသလိုပဲအလင်းရောင်နဲ့အရင်ထိုးပေးရအဲ့ဒီအလင်းရောင်ဖြန့်ကျက်ထားတဲ့နေရာကိုသာ तू မြင်လို့ရတယ်တဲ့ तू ဖြန့်ကျက်ထားတဲ့ဧရိယာအတိုင်းတာတစ်ခုသာမြင်လို့ရတယ်အလင်းရောင်မရောက်တဲ့နေရာကိုကြည့်လို့မရဘူးညမောင်နဲ့ခီးသွားတဲ့အခါကျဓာမီလေးနဲ့ထိုးသွားကြတယ်မှောက်လားအဲ့ဒီသဘောပါဒိဗ္ဗစကုအားနဲ့အဲ့ဒီသဘောရှိတော်ကရှင်တန်ဃရခိတဆိုတဲ့ကိုရင်လေးတပါးတက္ကထချင်းစဉ်ချင်းတကောဘိညာဉ်နေရတော့ဝိပဿနာချင်းစဉ်ချင်းကျင့်လိုက်လို့အောင်မြင်မြင်နဲ့ယဟန္တာဖြစ်သွားခုနှစ်နှစ်သားကိုရင်လေးကသာသနာတော်ရဲ့အစွမ်းအစကိုပြတ်ကြချမဟုတ်ဖဲနဲ့သွားလှုပ်တာလုံးဝလှုပ်လို့မရတကောတော်ရှိတယ်လှုပ်မရဘူးလုံမရတော့မှအဆက်ကွဲပြီးပြန်လာသူ့ဆရာကြီးမေးတဲ့အခါသူ့ဆရာကဥပမာလေးတစ်ခုနဲ့ပြောလိုက်တယ်အဲ့ဒီဥပမာလေးပြောလိုက်တဲ့အခါမှာသူသဘောပေါက်သွားပြီးတော့တစ်ခါပြန်သွားပြီးတော့လှုပ်ဖို့ကြိုးစားတယ်အဲ့တော့ဘယ်လိုလုံးဝမလုံးဆိုရင်ဒီလောက်ကြီးမားတဲ့အရာဝတ္ထုတစ်ခုကြီးကိုလှုပ်ရှားစေချင်လို့ရှင်ဘာလို့ရတော့ဆိုသူ့ရဲ့ foundation ကြီးတစ်ခုလုံးကိုရေအဖြစ်ဖန်ဆင်းရအောင်မယ်ပထမရည်ပြင်းပေါ်ရောက်နေတဲ့အရာကလွယ်လွယ်ကူကူနဲ့လှုပ်လို့ရတယ်ဒါရမဟုတ်တာပေါ့ရည်ပြင်းပေါ်မှာရှိတယ်ဆိုတော့ဘလောက်ကြီးတဲ့ပင်ပေါ်ကြီးပြီးပြီးလှုပ်လို့ရတာပဲကုန်းပေါ်မှာဆိုလှုပ်လို့မရဘူးလေဒါကြောင့်မို့လို့တရားမင်းကြီးရဲ့ဝေစံတန်နန်းပြတ်တဲ့အောက်ခြေတွေကိုရည်အဖြစ်ဖန်ဆင်းရအောင်မယ်အာဘောကတိုင်းဝင်စားပြီးတော့ဖန်ဆင်းလိုက်အဲ့ဒီကြတော့မှအသာကလေးလှုပ်တာလွယ်လွယ်ကူကူနဲ့လှုပ်လို့ရဒါဘာပြောတာတော့ဆိုဘာလှုပ်လို့ system နဲ့လှုပ်ရမှာလို့ဆိုလို့အဲတော့တကိုးဆိုပြီးမှလို့စနစ်တကျမလှုပ်ရင်မအောင်မြင်ဘူးပေါ့အဲ့ဒီလိုပြတဲ့တကိုးတွေမှန်နေရအဋ္ဌိပါတိဟာရိယလို့ခေါ်ပါတယ်တဲ့အဲ့ဒီအစွမ်းတကိုးတွေကမရှိဘူးမဟုတ်ရှိတယ်အဲ့ဒီနေနဲ့သာသနာပြုမယ်ဆိုရင်ဘာဖြစ်နိုင်လို့လဲမြတ်စွာဘုရားအေးကောင်းပြီတဲ့ယန်းတစ်ပါးကအခုလိုမြေရှိုးမိုးပြန်တကိုးဆန်နေနဲ့လှုပ်ပြန်လူတိုင်းကယုံမလားတဲ့ယုံကြည်မှုသရဆွမ်းအာကြီးတဲ့ပုဂ္ဂိုလ်တွေကတော့လက်ခံတယ်ဩတကိုးကြည့်လိုက်တာတကိုးကြည့်လိုက်တာဆိုပြီးတော့တိတ်တအံတောဖြစ်ကြမှာခုခေတ်မှာလည်းရှိတာပဲလေအစွမ်းတကူလေးတစ်ခုလုံးပြလိုက်လို့ရှိရင်ထင်ကြီးတော့တာပဲအကုန်ဘုန်းကြီးတို့ငငယ်တုန်းကမြင်မှုတယ်ဆရာတော်ကြီးတပါရေကတ်စမ်းဟေးဆိုတော့ဖန်ခွက်ကလေးနဲ့ရေကတ်လိုက်တဲ့အခါကျတော့အဲ့ဒီရေဖန်ခွက်ကလေးထဲမှာဘာရောက်တယ်ဆိုရင်ဓာတ်လုံးကလေးတွေတို့လက်ဖွဲ့လေးတွေတို့ရောက်ဘယ်ရောက်လာမှန်းသိဓာတ်ဖွဲ့ဓာတ်လုံးလေးလက်ဖွဲ့လို့ဟာဒီမှာဓာတ်လုံးလေးရောက်လိုက်လက်ဖွဲ့လေးရောက်လိုက်ဟိုကသိတ်ထင်ကြီးသွားတာပေါ့သိတ်ထင်ကြီးပါဓာတ်လုံးလေးတွေလက်ဖွဲ့လေးတွေဝါးကနေဘယ်ရောက်လာမှန်းသိကြောပွဲထိုးထားတဲ့ဓာတ်လုံးလေးတွေရောက်နေသိတ်ထင်ကြီးတာပဲဘယ်ရောက်လာမှန်းသိအဲ့ဒါလို့ဟာမျိုးလေးတွေကသမန်ပုဂ္ဂိုလ်တွေကိုစီယုံလို့ရတယ်တဲ့ ယုံကြည်မှုမရှိတဲ့ပုဂ္ဂိုလ်တွေကြစီလုံးလို့မရပြန်ဘူးเนาะအဲ့တော့ဒီအစွမ်းတကူတွေပြပြီးသာသနာပြုတယ်ဆိုတဲ့ဤစနစ်ဟာမအောင်အဲ့ဒီဆရာတော်ကြီးကအမတမ်းမယောသားဖြောင်းမှတ်တဲ့ဆရာတော်ကြီးဆိုဘုန်းကြီးတို့နဲ့လည်းရင်းနှီးပါတော့အဲ့ဆရာတော်ကြီးမင်းရှိတယ်ကိုတော်တဲ့တပည့်တော်တို့ကလူစုရတာတဲ့ဒါလေးပြပြီးတော့လူစုရတာပါတဲ့ဓမ္မဖျားတယ်လို့ရတာတဲ့လူတွေကဒီလိုစုမှလူကလာတာအလို့ဆိုမလာဘူးတဲ့။ညသူအစွမ်းတကူကဒါပဲလေသူပြောတယ်။ဒီလိုဟာလေးပြလိုက်လို့ရှင်ကြံတဲ့လူတွေဟာအကုန်လုံးရပြီလို့ထင်ပြီးတော့ဒီတကိုးအာနာပါဝါနောက်လိုက်သွားပြီးတော့တကိုးရချင်တာနဲ့တကောက်ကောက်လိုက်။ဒီလိုဟာမျိုးတွေအများကြီးပဲရှိတယ်နော်။ဒါပေမဲ့ဓိတဲ့ပို့ပြီးဘာလုပ်ပေးနိုင်လဲဘာလုပ်မေးလဲ။ဘာလုပ်လို့မရှိမှုရှိတယ်တကောရှိတိုင်းနဲ့လုတ်ပြီးလို့ရတာမဟုတ်ဘူးတဲ့သို့တော့လူတွေကအဲ့ဒီတကောအာနာပါဝါနောက်ပဲလိုက်ကြတယ်ဟိုအစွမ်းတကောကြီးတယ်ခဏလေးပဲဘာဖြစ်တော့မယ်နဲ့ဘာမယ်ဘာဖြစ်တော့မယ်ဆိုအဖြစ်မျိုးတွေရောက်လာတတ်တယ်တဲ့အဲ့တော့အဲ့ဒီနည်းနဲ့သာသနာပြုလို့ရှိရင်လည်းမြတ်စွာဘုရားကမမှန်ဘူးဘာဖြစ်လို့လဲဆိုလို့ရှိရင်အဲ့တကောအာနာပြပြီးတော့ပါဝါတွေကိုပြပြီးတော့စီယုံမယ်ဆိုလို့ရှိရင်ယုံကြည်တဲ့လူစုကနောက်ကလိုက်လာပေမဲ့လို့မယုံကြည်တဲ့လူစုကဘာပြောမလို့ဆိုရင်ဓာရီကမျက်လှဲ့တွေပါလို့ပြောမှာတဲ့ကန္တရီဝိဇ္ဇာဆိုတဲ့အတတ်ပညာတစ်ခုရှိအိန္ဒိယတောင်ပိုင်းမှာတနည်းအားဖြင့်အိန္ဒိယတောင်ပိုင်းမှာရှိတဲ့ဂန္ဓာရဆိုတဲ့ယတိကသူကရင်ချင်းကြံကြုတ်ကိုအထုတ်ရင်ကနေပြီးမန္တရာအတတ်ပညာတစ်ခုဝိဇ္ဇာအတတ်ပညာတစ်ခုသူတတ်သွားတယ်အဲ့ဒီအတတ်ပညာတစ်ခုကတော်တော်လေးစွမ်းဆောင်မှုလူတွေအံ့ဩအောင်လုပ်ပေးနိုင်မှုတွေရှိတယ်ပေါ့အဲ့ဒီတတ်ပညာကိုဂန္ဓာရီလို့မြန်မာပြည်မှာလည်းဂန္ဓာရီဝိဇ္ဇာလိုင်းဆိုပြီးတော့လိုက်နေတဲ့လူတွေရှိတယ်ရှိတယ်ရသော်ဘုရားလက်ထက်တော်ခါကလာတော့ကပြိလိန်ကြဝိသဆိုတဲ့မထေရကြီးကဘုရားဘာသာမဖြစ်ခင်ကသူကသုလခန္ဓာရီကြီးဝိသကြီးပဲသူခုခေတ်အခေါ်နဲ့ခေါ်ရင်ဘိုးတော်ပေါ့နော်ဘိုးတော်သူတော်စိတ်ကိုသိတယ်ကောင်းရင်ပြန်နိုင်တယ်ဟောသူလက်တွေ့ပြနိုင်တယ်အကုန်နောက်ဆုံးရသော်ဘုရားနဲ့ရသော်ဘုရားကြွလာတဲ့အခါကျတော့သူ့အတတ်ပညာတွေကဘာမှလုပ်လို့မရတော့ဘာမှလုပ်လို့မရတဲ့အခါကျတော့မှသူ့ရဲ့အစွမ်းတကူကြီးတဲ့ဖခင်ရောက်လာလို့သူ့ရဲ့တကူတွေမစွမ်းတော့ဘူးဖခင်စီကနေပြီးတော့နီးခံပြီးတော့အစွမ်းရှိတဲ့ဝိဇ္ဇာအကျင့်ကိုကျင့်မယ်ဆိုပြီးတော့ဖခင်စီရောက်လာတယ်မြတ်စွာဘုရားကကမ္မထံပေးလိုက်တဲ့အခါမှာယဟန္တာဖြစ်သွားယဟန္တာဖြစ်တဲ့အခါမှာဒီခန္ဓာတွေဝိဇ္ဇာအတက်တွေကဘာမှမဟုတ်ဘူးဆိုတာသိသွားတယ်တဲ့နော်ဘာမှမဟုတ်ဘူးဆိုတာကန္နရီဝိဇ္ဇာတတ်ပြီးတော့ကိုယ်စိတ်လေးကိုကိုဖြူစင်အောင်မထားနိုင်လို့ရှင်လောဘတွေဖြစ်မယ်ဒေါသတွေဖြစ်မယ်သိရင်တန်တရားထဲမှာလဲအောင်မယ်ဒုက္ခဒုက္ခတွေနောက်ရောက်အောင်မယ်မန္တန်တကူအစွမ်းတကူလေးမှီပြီးတော့မဟုတ်တာလို့ရင်ငရဲကြအောင်မယ်နော်အေးဒါကြောင့်လို့ဒီကန္နရီဝိဇ္ဇာဆိုတဲ့အတတ်ရှိတယ်တဲ့အဲ့ဒီအတတ်ပညာတွေပါလို့မယုံကြည်တဲ့လူကဘယ်လိုပဲစီယုံစီယုံမယုံကြည်တဲ့လူကလောကီအတတ်ပညာမျက်လှဲ့ပညာတွေပါဆိုပြီးတော့စီယုံလို့ရမှာမဟုတ်ဘူးတဲ့ဒါကြောင့်မို့အဋ္ဌိဆိုတဲ့ဒီအစွမ်းတကူပြပြီးတော့သာသနာပြုတာမမှန်ဘူးလို့ကျွန်တော်ပြောမြတ်စွာဘုရားဒါမှမဟုတ်ခွင့်မပြုတာအဲ့ဒါကြောင့်ခွင့်မပြုတချို့ကထင်ကောင်းထင်လိုက်မယ်တကူမျိုးမျိုးလုံးပြရင်တော့အကုန်လုံးဘုရားဘာသာတွေဖြစ်သွားလိမ့်မယ်။မြတ်စွာဘုရားဖြစ်နိုင်ဘူးတဲ့ဒါနော်။လူရဲ့တရားစိတ်ဆိုဖြစ်မလာနိုင်။တရားတရားအစစ်ကိုမရနိုင်။ကံကံရဲ့အကျိုးကိုယုံကြည်လာတဲ့တရားမရ။သူ့ပေါ်ယုံကြည်လာတဲ့တရားတော့ဖြစ်ကောင်းဖြစ်မှာပေါ့။တကူအနာပါဝါကိုယုံကြည်လာတာမျိုးတော့ဖြစ်နေမှာပေါ့။ကံကံရဲ့အကျိုးကိုယုံကြည်ပြီးတကယ်အနှစ်သာရကိုရအောင်အထောက်လို့တဲ့စိတ်ရှိမှာမဟုတ်ဘူး ထိုတကောကိုမှီပြီးတော့အသုံးချခြင်းနဲ့စိတ်တွေတော့ပေါ်ကောင်းပေါ်လာနိုင်တယ်။ဒါကြောင့်မို့လို့အဋ္ဌိပါတိဟာရိယလို့ခေါ်တဲ့ဒီအစွမ်းတကောနဲ့သာသနာပြုတဲ့နေရာမမှန်ဘူးလို့ညွှတ်ဆိုပြ။နောက်တစ်ခုကအာဒေသနာပါတိဟာရိယ။အာဒေသနာဆိုတာလူတယောက်ရဲ့အတွေးကိုဖော်ထုတ်တာ။ခုခေတ်မှာလည်းရှိပါတယ်။အောစရာတွေပေါ့။တချို့ဝိဇ္ဇာလိုက်လိုက်တဲ့ပုဂ္ဂိုလ်တွေကဟာမင်းငါ့စီဘာကိစ္စလာတာမဟုတ်လားဆိုတာဂျူပြောနေ။ဂျူသိ။အာဒီလူကသိကိုအောတော့ဒါပေမဲ့ကြိုးပြောရင်ကြိုးသိနိုင်တာပဲရှိတယ်။ तू ဘာလို့ပြေးနိုင်ဘာလို့ပြေးနိုင်ဘာလို့ပြေးနိုင်သို့တော့လူကထင်တယ်လေဒီလိုလေးကြိုးသိတယ်ဆိုရင် तू အကုန်လုံးလုံးပြေးနိုင်တယ်လို့လူကယုံသွားပြန်တယ်ဘာမှလုံးပြေးနိုင်တာဆိုတာမရှိဘူးတကောအနာပါဝါလူတယောက်ဟာကိုယ်ကံကြမ္မာနဲ့ကိုဒါတွေကိုအကုန်လုတ်ပြီလို့ရတာမဟုတ်ဘူး။ကံကံကြီးချူမယုံကြည်တော့ဘူးတကောအာနာပဲယုံကြည်ပါ။အေးအာရေသနာပါတိဟာရိယဆိုမင်းဘာတွေတွေးနေတာမဟုတ်လား။ငါစီလာတာမင်းဘာကိစ္စနဲ့လာတာမဟုတ်လား။မင်းပြီးတော့ဘာဖြစ်မှာပဲမင်းလမ်းမှာဘာတွေစိတ်ကူးနေမင်းဘယ်သူနဲ့ဘာတွေတွေးလိုက်။ဘုန်းကြီးတို့စကိုင်းမှာတယ်မဲ့ဘိုးတော်တယောက်ရှိ။အေးသူစီလာလို့ရှင်သူကကျွတ်တင်ပြီးတော့ဆာရွက်ကလေးနဲ့ရေးလိုက်တယ်အဲ့ဒီလူတစ်ခါမှ तू မသိဘူးပဲလို့ဘယ်နှခုနှစ်ဘယ်နေ့ဘယ်လမှာဘယ်ရက်မှာမွေးတာမဟုတ်လားဆိုတာကျွတ်တင်ပြီးတော့သူ့ရဲ့ဒီဘာသတိထိတ်တော့ဘမွေးနေ့ရက်စွဲလေးကို तू ပြောပြနိုင်ဒါသူ့ရဲ့အစွမ်းတတိလေးတစ်ခုမရှိဘူးမဟုတ်ရှိဒါပဲဒီတယ်ဟိုပဲမသိဘူးအဲ့ဒါလေးနဲ့အထင်ကြီးပြီးတော့နောက်ဆုံးကြတော့စိတ်လက်စွတ်တွေပါသွားရွှေတွေပါသွားဘာတွေပါသွားနဲ့ပါသွားကြတာတွေအများကြီးဘာဖြစ်လို့လဲဆိုလူတွေကအပေါ်ယံလေးလောက်ပဲယုံကြည်ကြတာများတာဟုတ်အတွင်းအနှစ်သာရကိုသိပြီမသိအဲ့ဒါအာဓိဒနာပါဠိဟာရိယဆိုတာအဲ့ဒါပြောလူရဲ့စိတ်ကိုသူတို့သိနိုင်လဲသိတယ်ဆိုတာဟာတကယ်ထူးခြားတဲ့စေတောပရိယအဘိညာဉ်မျိုးနဲ့သိတာမဟုတ်ဘူးတဲ့တချို့ကြတော့ဗာလည်းသိတော့ဆိုရင်သူတို့မွေးထားတဲ့မမြင်ရတဲ့တ attva တွေရှိတတ်တယ်အဲ့ဒီမမြင်ရတဲ့တ attva တွေကနေတဆင့်ပြောနေတာမမြင်ရတဲ့တ attva တွေကတဆင့်ပြောတာတခါပြောတဲ့ကြားမှုသေးတယ်ဓာတ်လုံးပေးတာတို့လက်ဖွဲ့ပေးတာတို့ဘာလို့ဆိုတာဓာတ်လုံးနေလက်ဖွဲ့တယ်တနေရာမှာထိုးပြီးတော့တေချာစထားမရှိတဲ့နေရာပေးလို့မရဘူးရှိတဲ့ဆရာယူပေးတယ်ယူတဲ့လူကကိုမမြင်ရတဲ့လူဖြစ်ဒါပဲလို့လက်ထဲရောက်လာတဲ့အခါကျတော့မှမြင်ရတယ်ဒီဓာတ်လုံးဒီဓာတ်လုံးဆောင်ထားပါပြီဘာဖြစ်ဘာဖြစ်သို့တော့လူအစိတ်လူစိတ်မှာတော့တကယ်ကိုစွန့်တက်တည်ရှိတယ်လို့သူကထင်သွားရောထင်သွားတဲ့အခါဒါလေးအားကိုးပြီးတော့နေသည့်အတွက်ကြောင့်ဉာဏ်နဲ့အစွမ်းအစတွေလူမှာအားနေတော့မရှိတော့ကိုလိုရမယ့်ကုသိုလ်တွေမေ့သွားတယ်ကိုယ့်ရဲ့အစွမ်းတက်တည်တွေအကုန်လုံးအသုံးချတော့လူဟာဘာဖြစ်တော့ရုပ်သိမ်းဖြစ်သွားအစွမ်းတကူနောက်လိုက်နေတဲ့ရုပ်သိမ်းဖြစ်သွားဘုန်းကြီးတို့ကိုယ်တိုင်ကိုပဲဒီဇက်နဲ့ပတ်သက်တဲ့အာယုရောယောဂစပြီးတော့ဖြစ်ခါစတကမာကြီးတူကအမတန်တရာတရားကောင်းတယ်အဲ့ဒီဆရာကိုပင့်ပေးတယ်ယောဂပျောက်စိတ်ချင်တယ်ဓာတ်နဲ့ခုနဲ့နဲ့ခုပေါ်လေအဲဘုန်းကြီးတို့ကလည်းယုံနာမယုံနာသာထားကဲခုချင်းခုလို့ကျောင်းခေါ်ခုလို့ရှင်တသိန်းခွဲပေးရတယ်သူဒါပဲလို့အဲ့ဒီကမကြီးကရဲရော်တသိန်းခွဲပေးပြီးကြကြောင်းခေါ်အဲ့ဒီဆရာကစကားပြအောင်မပြောနိုင်ဘူးဘိုးတော်ပေါ့ဘာပြောပြတော့ဆိုတော့သူ့မှာစကားပြန်ပါသ ูอะตันเล่ถ่ายบ่าပြောเลยสว่าสะแกเปียนเนี่ยลูกก็เปียนเอ้ตูပြောล่ะก็เลยจ้องเนี่ยมาปโยคะก็เลิกท่าได้เด้เลยจ้องเนี่ยมาตะคู่แท้ท่าเอ้อน่ะโหทุบไล่เปี่ยวไปเลยป้อแกก้าวมีปะซะหะมาช่วยกันนี่ตะลงอยู่ปะซะหะอากางโตกะลีเนี่ยกั่นในขาจ้ะတော့อากางโตเนี่ยกะลีတော့อัญญนาบ่ด่าတော့ตบาวะပဲเอริอัญญะไส้ปอกได้ขาอัญชะไล่อัญชะไล่ဆိုတော့อันน้ออัญชะไล่ดาပဲบาถွေတော့ဆိုถွေกันได้มาวาบัดจีติတွေ့วาอเหมญอเหมญนี้ดิอถွေดิတွေ့ตลอดพ้องเนี่ยตติท้านี่ล่ะซะงับสะแท้ถั่วทําไม่ถูกดิเลยเจ้าเนี่ยนี่ถั่วตั้วออกมาซะตลอดอั้นถั่วออกมาตลอดเลลกูกูเนี่ยถ้วยกันเนี่ยมาတော့ยောက်ตัวเบี้ยยောက်ล่ะเราไม่ตีเลยอะล่ะตลอดกว่าเนี่ยยงจีไส้ใต้ฉิดาไม่ถูกดิเออถ้วยกันเนี่ยยောက်ตัวล่ะเราหอดแต่ใบงาเลยเจ้าเนี่ยถั่วทําไม่ถูกจี้ไล่ได้ก็ไอ้วาบัดนี่โหจี้ปิ๊ดดาเลอ่ะอะเต้โหสู้ตัวเองกูโหลไม่ย่าတော့กูพอเลยဒါလေးတွေအတားသူတို့ရဲ့စကလုံးလေးတွေပေါ့အဲ့လိုဒါကိုတွေ့နောက်ကျဘာလုပ်တော့ဘူးဆိုတော့ဒါလုံးလေးတစ်လုံးပေးသွားတယ်ဒီကနေ့အထိဖရာစင်မှာပဲတင်ထားလိုက်ပါလားရှိသေးလားတော့မသိပါဘူးဘုရားသူတစ်တာထဲမှာဘာပါလာတော့ဆိုရင်ပိုးချီထွေးတစ်ခုပါချီငွေကြီးတစ်ခုပါအဲ့ဒီချီထွေးကိုတပတ်ရှူလေးထုံးပြီးတယ်ခါလိုက်တဲ့အခါကျတော့လက်ဖွဲ့လို့တွေဖြစ်သွားဒါကတော့တကယ်မျက်လက်ရှင်းရှင်းလေးပဲသူကလက်မျက်လက်ဒီလက်ဖွဲ့လေးတွေဖြစ်သွားပြီးဂျိုးလေးတွေနဲ့လက်ဖွဲ့လေးနောက်တစ်ခါထပ်ခါလိုက်တဲ့အခါကျတော့လက်ဖွဲ့လေးတွေကအယောင်ပြောင်းသွားတယ်အဝါယောင်လေးတွေအဲ့ဒီအဝါယောင်လက်ဖွဲ့ကအစိတ်ဘုန်းကြီးအတွက် special ပေးထားတယ်တခါမှလည်းမသုံးပါဘူးဒီတိုင်းပဲတင်ထားအခုရှိသေးလားမသိဘူးလိုချင်တဲ့လူယူကြံတဲ့လူတွေကိုတော့လက်ဖွဲ့တကုံးတကုံးကိုပတ်စံအစိမ့်စီနဲ့ရောင်းတော့တော်တော်လေးရောင်းကောင်းလိုက်လာကြည့်တယ်သူတွေအဲ့ဒီလူတွေဘာရတော့တော့မသိဘူးဘုန်းကြီးကတော့ဘာမှမရပါဘူးယောဂါလည်းဒီတိုင်းဒီတိုင်းပါအစွမ်းအစလေးတစ်ခုပဲပြနိုင်တာမပြနိုင်ဘူးမဟုတ်ဘူးပြသူပြအဲ့ဒီအစွမ်းအစလေးတစ်ခုပေါ်မှာယုံကြည်လိုက်လို့ရှိရင်ကျန်တာတွေပါအကုန်လုံးကကိုယ်ကကြုံကြည့်သွားတော့လူတွေမှာအဲ့လိုဖြစ်တယ်ဒါသမီးလို့ပြောတာဒီဒီအဋ္ဌိပါဋိဟာရိယအာရိတနာပါဋိဟာရိယတွေနဲ့ပတ်သက်ပြီးတော့ဒီနောက်ကိုလိုက်နေဘာဖြစ်မှာတော့ဘာမှဖြစ်ဘူးဒါသိချာဘာမှမဖြစ်ဒါပြင်သူတို့စွမ်းရည်တတိမရှိဘူးလားဆိုရှိပါရှိတဲ့လောက်ရှိတယ်ဒါပေမဲ့ကိုယ်တတိမဟုတ်သူတတိလေကိုယ်ရည်လို့တတိမျိုးရခြင်းကိုယ့်အောင်ခြင်းမဒါဘူးလူတွေကမေ့မေးတာကဘယ်လောက်ထိမေးတုံးဆိုလို့ရှိရင်ဘုန်းကြီးတို့တွေ့တဲ့အခါကျရင်ဒကာတော်မတွေကပါလျှောက်တယ်အရှင်ဘုရားတဲ့တပည့်တော်မေတ္တာလေးပို့ပေးပါဗျာမေတ္တာလေးပို့ဘုန်းကြီးတို့စားတဲ့ပါတာတော့မေတ္တာဆိုတာကိုယ်တိုင်ပွားမှမေတ္တာအကျိုးခံစားရတာသူများကပို့ပေးတဲ့မေတ္တာနဲ့အကျိုးခံစားရတယ်လို့ကြားဖို့ရသော်ဗျာဟောတာကမေတ္တာအကျိုး၁၁မျိုးလို့ဆိုတာကိုယ်တိုင်ပွားများအားထုတ်ပြီးကိုယ်နှလုံးသားထဲမေတ္တာရောက်မှအဲ့ဒီမေတ္တာကအကျိုးပြုတာသူများကပို့ပေးတဲ့မေတ္တာလေးကအကျိုးပြုတယ်လို့ဒီလိုမဟောပါဘူးအကျိုးမရှိဘူးပြောတာမဟုတ်ဘူးရှိတဲ့တလောက်တော့ရှိတယ်သူများစီကတောင်းယူလာဆိုနည်းနည်းပဲရမှာပေါ့အဲ့တော့ကိုယ်တိုင်ပွားရမှာကိုမေ့နေပြီးတော့ရှင်ဘုရားမေတ္တာလေးပို့ပေးပါဘုရားဆိုတော့ဘလောက်ရမှာတော့ဘလောက်မှမရနော်မေတ္တာတော်တော်ကြီးကြီးကျယ်ကျယ်ပို့ပေးတောင်မှပဲကိုယ်နှလုံးသားထဲကပူးနေပူးနေမှာပဲဒီလူကမေတ္တာပဲရမေတ္တာပို့တဲ့ပုဂ္ဂိုလ်ရဲ့အရှိန်အဝါကြောင့်ပတ်ဝန်းကျင်ရိုက်ခတ်မှုမရှိဘူးလားရှိပါတယ်ဥမာမဲတော်တဲ့မှာနေရင်မေတ္တာဘာဝနာပွားနေမယ်ဆိုလို့ရှိရင်ဟိုတိရစ္ဆာန်တွေဟာတကောင်းတကောင်းမနှင်းဆဲကြဘူးအေးချမ်းချမ်းဖြစ်သွားကြတယ်အနိုင်မကျင့်ကြဘူး ဒီလိုအကျိုးသက်ရောက်မှုလေးတော့ဖြစ်တယ်ဒါကဥပနိဒယပစ္စည်းလို့ခေါ်တယ်ပတ်ဝန်းကျင်ရဲ့ရက်ခတ်မှုလို့ခေါ်တယ်ဒါဥမာမဲ့ဘုန်းကြီးကျောင်းတစ်ကျောင်းနဲ့ရောက်သွားတယ်ကျောင်းဝန်းကြီးကလည်းသာသာရရာတန်ခါတွေကလည်းမြင်ရတဲ့အခါမှာစိတ်ထဲမှာကြည်လူးသွားတယ်ဒီလိုဟာမျိုးဒီလိုဟာမျိုးဖြစ်တာကိုပြောတာဥပနိဒယပစ္စည်းတာယာလပ်ပါတဲ့နေရာရောက်ရင်လူစိတ်ကတစ်မျိုးလေရှုပ်ထွေးပွေလောင်နေတဲ့နေရာရောက်တော့ရင်လူစိတ်ကတစ်မျိုးဒါကပတ်ဝန်းကျင်ရိုက်ခတ်မှုလို့ခေါ်တယ်ဒါဥပနိဒေယပစ္စည်းပဲအစွမ်းတကုဆိုတာမရှိဘူးမဟုတ်ဘူးမရှိဘူးလို့ပြောလို့တာမဟုတ်ရှိတယ်အဲ့ဒီအစွမ်းတကုကကိုယ်နဲ့ဆိုင်မှဆိုင်တယ်နော်ကိုယ့်အတွက်အကျိုးဖြစ်မှဖြစ်တယ်အပေါ်ယံလေးလောက်ပဲအကျိုးဖြစ်တယ်ဘယ်ရာဖြစ်ဖြစ်အစွမ်းတကုကမရှိဘူးတော့မဟုတ်ရှိတယ်စွမ်းတကုမရှိဘူးဆိုပြီးတော့ဟုတ်လားဝန်းလျှောတတ်တဲ့အရွက်သွားစားဝန်းလျှောမှာပေါ့ဒါဓာတုအစွမ်းတကုပဲလေအစိတ်ဖြစ်တဲ့အစာသွားစားအစိတ်တင်မှာပေါ့ဒါဒီတစ်ပင်ဒီ organism non organism တွေတောင်မှပဲဒီအစွမ်းတကုဆိုတာရှိတာကြီးပဲအကုန်လုံးမရှိမဟုတ်ရှိသို့တော့ဒီအစွမ်းတကုတွေကကိုယ့်အတွက်ဘာသုံးချက်ဘာမှသုံးမကြဘူးတရားဓာတ်တွေကိုယုံကြည်ပြီးလိုက်လို့ရှိရင်တော့ကြည့်သုံးမချဘူးတဲ့ဒါကြောင့်မို့မြတ်စွာဘုရားကအာတိတနာပါတိဟာရိယမင်းဘာတွေတွေးနေတာမဟုတ်လားဆိုပြီးတော့ဒီနီးစနစ်တွေကိုအသုံးချပြီးသာသနာပြုမယ်ဆိုရင်လည်းမအောင်မြင်ပါဘူးတဲ့။ဘာဖြစ်လို့လဲဆိုရင်ယုံတဲ့လူရှိတယ်မယုံတဲ့လူရှိတယ်။မယုံတဲ့လူကိုသွားစီယုံလို့မရဘူးတဲ့ထားလိုက်။ဘာဖြစ်လို့လဲဆိုရင်တဲ့မဏိကဝိဇ္ဇာလို့ခေါ်တဲ့စိန္ဒာမဏိဆိုတဲ့အတတ်ပညာတစ်ခုရှိတယ်။လူရဲ့စိတ်ကိုအတတ်သိနိုင်တယ်တဲ့။အဲ့ဒီစိန္ဒာမဏိဝိဇ္ဇာလူစိတ်သိတာသိတာကသိတာပဲသူဘာမှလုပ်လို့ရတာမဟုတ်ဘူးလေဖြည့်တဲ့ပို့ပြီးတော့စံတတ်တယ်ရှိပါအဲ့ဒီဒီလိုအစွမ်းတကူထက်တဲ့ခုခေတ်လိုပြောရင်ဘိုးတော်ဆရာတော်ကြီးတပါးနောက်ဘုန်းကြီးတို့နောင်တော်တပါးလိုက်သွားတာရှိလိုက်တယ်ဆိုတာဟိုဆရာတော်ကြီးတပါးအနေနဲ့ယုံကြည်လို့မဟုတ်ဘူးဆရာတော်ကြီးကိုဝေယဝိသပြုတဲ့အနေနဲ့လိုက်သွားရင်ဘုန်းကြီးနောင်တော်ကပြန်ပြောပြတယ်ဆရာတော်ကြီးကထူးထူးဆန်းဆန်းနေလှုပ်ပြတယ်ခေါနာဖန်ွယ်ထဲမှာဓာတ်လုံးရောက်နေတာတို့လက်ဖွဲ့ရောက်နေတာတို့မမြင်ရပဲနဲ့ပြက်ခနဲ့ပေါ်လာတာတို့ဓာတ်တွေကိုကြည့်ပြီးတော့ဘုန်းကြီးနောင်တော်ကစိတ်ထဲမှာစဉ်းစားတယ်ဆရာတော်ကြီးကမျက်လှည့်တွေလှုပ်နေတာထမရဲ့အဲ့ဒါလို့တွေးပြီးတဲ့နောက်မှာဆရာတော်ကြီးကစိတ်အကြံသိသွားဗာပြောတော့စဉ်ဘုန်းကြီးလေးဘုန်းကြီးလေးလည်းမယုံမရှိနဲ့ဗျာလောကီကအကုန်လုံးလို့ရတယ်လို့ပြောတယ်ဒါလောကီနဲ့လို့ပွင့်ပွင့်လင်းလင်းပြောတဲ့အခါအဲ့ဆရာတော်ကြီးကကျွတ်တူကဗျာဒါလေးလှုပ်ပြီးတော့လူစုရတာပါတဲ့ခမားတို့ပရိယပฏิပတ်အလုပ်တွေအမှတကယ်သာသနာပြုပါဆရာတော်ကြီးလည်းအလုပ်မရှိဒါအမြဲတမ်းရိုးသားတဲ့ဆရာတော်ကြီးတွေနော်ကျွတ်တော့ဖះတဲတင်တာဟုတ်ပြလေဖះတဲတင်တော့ဒီလိုလေးမှမပြလို့ရှင်လူမလာဘူးပြတယ်ဒါလူလာအောင်လုပ်ရတာဟောဒါအမှန်ပဲအဲ့တော့ဒီလုံလုံလို့ကုသမရကြဘူးလားဆိုတော့ရပါပဲလူကြတယ်တန်းကြတယ်လေလူတန်းကုသရလူရတန်းကကုသရသို့တော့ခုနကလောဘနဲ့လူလို့ရှင်တော့မဟုတ်ဘူးတရားကုသိုလ်ကညံ့သွားနိုင်တယ်ပေါ့စီစဉ်ဥစ္စာတွေတိုးမယ်ငါဒီလိုလှူလိုက်ပြီးအတွက်ကြောင့်ငါမလိုက်မယ်ငါစီးပွားဥစ္စာတွေတိုးအောင်လုပ်ပေးနိုင်လိမ့်မယ်လို့အဲ့ဒီလိုယုံကြည်ရင်တော့ဒါဖြစ်ချင်မှဖြစ်မှာပေါ့ကို့အတိတ်ကံကရှိနေနဲ့ဖြစ်တာဆိုပါစို့သင်္ကန်းတပည့်ပရိသတ်ကလှူခဲ့ပြီးတဲ့အခါမှာအိဘိက္ခုယံဖြစ်နေတယ်ကျွတန်းဝင်လို့ပါတယ်လို့စုပန်လာခဲ့တဲ့ပုဂ္ဂိုလ်များကိုမြတ်စွာဘုရားသခင်ကိုရောမြတ်ကလက်ရတော်ဆန့်တန်းပြီးတော့အိဘိက္ခုလို့ခေါ်လိုက်တာနဲ့တပြိုင်နက်လူအသွင်ပြောက်ပြီးယဟန်တွင်ရောက်သွားတယ်။ဒါဖြင့်မြတ်စွာဘုရားကပုဂ္ဂိုလ်တိုင်းကိုအဲ့လိုခေါ်ပြီးလို့ရလာဆိုမရဘူး။ခုနကတော့ကစုပန်ခဲ့တဲ့ပုဂ္ဂိုလ်ကိုသာမြတ်စွာဘုရားအဲ့လိုခေါ်တာစုမပန်ခဲ့တဲ့ပုဂ္ဂိုလ်တွေကိုအိဘိက္ခုခေါ်မပေးဘူး။မပေးဘူးဆိုမရဆိုလိုတာကသူကံနဲ့သ ုကံကိုပွင့်သွားအောင်မြတ်စွာဘုရားလုပ်ပေးတာပဲရှိတယ်။တမန်အားဖြင့်ပြောမယ်ဆိုရင်ဘုရားကတကိုးနဲ့ဖန်ဆင်းပေးလိုက်တယ်လို့ထင်ကောင်းထင်လိမ့်မယ်။အဲ့ဒါလို့မဟုတ်ဘူး။ကံအကျိုးပေးခွင့်ရအောင်မြတ်စွာဘုရားဖွင့်ပေးတာပဲရှိတယ်။အကျိုးပေးလိုက်တာကဘယ်သူကပေးတာလဲဆိုသူကံကပေးတာ။သူကံကမပါဘူးဆိုလို့ရှိရင်ဘာလို့ပေးလို့မရဘူး။တရားမင်းကတော့မားလို့မရဘူးဒီသူသားကိုချစ်တယ်တရားမင်းကဘိုးဘွားတုန်းကသူသားဆိုးတေးနေလိုက်တာအရက်အိုးအရက်တော့ဘွဲတည်ပြီးရှိသမျှပစ္စည်းတွေအကုန်သွားတားဆင်းနေတာကိုတရားဘွားရောက်ပြီမဲ့လို့မကြည့်နိုင်ဘူးအိုးလေးတစ်လုံးလာပေးထားတယ်မင်းခရူးဆိုင်တော့ဒီအိုးလေးဒီအိုးလေးရှိရင်မင်းစားစရာတွေရှိနေမှာပဲနေစရာတွေလည်းရှိနေအိုးကွဲသွားရင်တော့မတတ်နိုင်ဘူးအိဆာတည်းကအိုးလေးပေးတယ်အရက်မူးပြီးတော့မြောက်မြောက်ပြီးကစားလိုက်တာအိုးကခွက်ခန်းနဲ့ကြကွဲတော့သွားပြီနော်တရားမင်းတော်လက်မြောက်တယ်ညမခြင်းနေမယ်လို့အကုန်လုံးမလို့မရဘူးဆိုတဲ့သဘောအေးအများစုကတော့ဒီလိုစွမ်းတကူရှိလာပြီဆိုလို့ရှိရင်အကုန်လုံးလို့ရတယ်လို့ထင်ပြီးတော့ပုံပြီးတော့ယုံကြတယ်ဒါတတိထားเสียပြီပေါ့เนาะအခုမြတ်စွာဘုရားကကေဝတ္တသုတ်ဟာဒါကိုဟောနေသာသနာပြုပြီဆိုရင်ဒီလိုအစွမ်းတကိုးတွေပြပြီသာသနာပြုလို့อ่ะရာခိုင်နှုံးကြီးမအောင်ဘူးတဲ့နောက်အစွမ်းတခုအစွမ်းတကိုးတခုကဘာလို့ဆိုရင်အနုတာတိဆုံးမဩဝါဒပေးတာဘယ်လိုနေရတယ်ဘယ်လိုထိုင်ရတယ်ဘယ်လိုတွေးရတယ်ဘယ်လိုမတွေးရဘူးသင်ပေးတာပေါ့တရားအထုတ်နည်းသင်ပေးတယ်လူနည်းတန်းနည်းသင်ပေးတယ်စသဖြင့်သင်ပေးတာသင်ပေးလို့အသိဉာဏ်တွေရလာပြီးတော့လက်တွေ့ခံစားရတဲ့အခါမှာဒီဟာကတော့တကယ်ပါပါပဲတကယ်အစွမ်းတကူမြတ်စွာဘုရားကဒါရမို့အဋ္ဌိဆိုတဲ့အစွမ်းတကူကိုလည်းအသုံးမပြုနဲ့အာဓိတနာဆိုတဲ့အစွမ်းတကူကိုလည်းအသုံးမပြုနဲ့တကယ်အနစ်သာရကတော့အနုတာသနီဆုံးမဩဝါဒပေးတာအကောင်းဆုံးမြတ်စွာဘုရားဟောတဲ့တရားဒေသနာတော်တွေမှန်တယ်ညာအလူတာတိပါတိဟာရီရလို့ခေါ်တယ်လောကကြီးမှာဆုံးရှုံးမှုတွေအလုံးနဲ့ကြုံရလို့ယောက်ျားလည်းဆုံးတယ်သားသမီးတွေလည်းဆုံးကုန်တယ်ဆွေမျိုးမိဘတွေလည်းကုန်သွားတယ်အယူမဘဝရောက်သွားရတဲ့ပဒါစာတွေအယူဘွားကနေကယ်တင်ပြီးတော့ယဟန္တာဖြစ်သွားအောင်အဆုံးမဩဝါဒနဲ့သွားပါဝါနဲ့လောက်တာမဟုတ်ဘူးနော်တကူပါဝါနဲ့မဟုတ်ဘူးစဉ်းစားဖို့ရမြတ်စွာဘုရားကဟောတာတရားပြလိုက်တဲ့အခါကျတော့လုံးဝစိတ်ငြိမ်းချမ်းတဲ့ပုဂ္ဂိုလ်ဘဝရောက်သွားတာဒါအနုတ္တတဏိပါတိယရဲ့အဓိတဲ့အစွမ်းထက်တာပဲရှိတယ်ဒီလိုပဲမြတ်စွာဘုရားလက်ထက်မှာဆင်းရဲဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေစိတ်ချမ်းသာမှုအပြည့်အဝရသွားကြတာဟာအနုတ္တတိပါတိဟာရီရပဲ။အေးမြတ်စွာဘုရားတကိုးမပြဘူးလားဆိုတာပြ။ဘာအတွက်ပြတာ။စီယုံဖို့ပြတာမဟုတ်ဘူး။ဒုတန်တန်မှာဒီလိုအစွမ်းတတ္တိတွေရှိတယ်။ဒုတရားမှန်ကန်တယ်ဆိုတာကိုသိစေလို့ရေးပြတာ။အဓိကကတော့တရားချက်မို့ရအဓိကပဲ။မြတ်စွာဘုရားတကိုးပြတယ်ဆိုတာရှင်မမောကလန်တကိုးရဣတိရေထားပြီမဲ့လို့အလုံးသိကြတဲ့အတိုင်ရှင်မမောကလန်ဟာကာလတိလာဆိုတဲ့ကြောင်းတဲ့တောင်ပေါ်မှာနောက်ဆုံးကြတော့တကိုးတို့များတွေဝိုင်းရိုက်တတ်လို့ပြိဋိဘံဆံသွားတာပဲတကိုးနဲ့ကာကွယ်ဟန်တားခြင်းမလုပ်ဘူးလုပ်ရင်မလုပ်ဘူးလားလို့ဆိုတော့နှစ်ချိန်တိုင်းတိုင်းလွတ်တယ်သုံးချိန်ရောက်ဘာဖြစ်လို့မလွတ်ဘာလဲခွင်းလုံးကျွမလွတ်တယ်လဲဆိုရင်အေးကံကြမ္မာဖြီးစည်းလာပြီဆိုလို့ရှိရင်တော့တကိုးကလည်းကံကြမ္မာကိုလက်လျှော့လိုက်ရတာပဲစွန့်တကိုးဆိုကံကြမ္မာကိုဘယ်သူမှမလွန်ဘူးအဲ့တော့ကံရဲ့အစွမ်းတကိုးဟာဒါလည်းကိုယ့်ရဲ့တကယ်အစွမ်းတကိုးပဲကံကောင်းအောင်လုပ်နေဖို့ရခဏအနုတ္တသနိပါဠိဟာရီကဆုံးမဩဝါဒကိုနားလည်ဖို့လိုတယ်တဲ့ဒီကနေ့ကဘာမှာဗုဒ္ဓဘာသာဥယျာဉ်ဟာတဖြည်းဖြည်းတိုးလာတယ်။ဘုန်းကြီးတို့နှစ်စဉ်တစ်တိုင်း ဂျာမနီတို့နယ်သာလန်တို့အဲ့ဒီနိုင်ငံတွေသွားအဘိဓမ္မာသင်တန်းတွေသွားပို့ချဘုရားဘာသာဥယျာဉ်များလာဘာဖြစ်လို့များလာသလဲလို့ဆိုတော့စိတ်ဖိစီးမှုတွေတော်တော်များလာတဲ့အခါကျတော့ထိုစိတ်ဖိစီးမှုတွေကို psychotherapist တွေ psychiatrist တို့နီးစနစ်တွေနဲ့ psychology တွေနဲ့ခုစားလို့မရတော့အေးဘုရားဘာသာကဟောတဲ့ meditation ဆိုတာကောင်းမလားလို့ကတရားထိုင်ကြည့်ကြတရားထိုင်ကြည့်တဲ့အခါအထိုင်လျောက်သူတို့စိတ်ဖိစီးမှုတွေပျောက်လာကြကမ္မထဆရာတော်တင်ဆုံးမတဲ့အတိုင်းလိုင်းနာကျင့်သုံးပြီးတရားထုတ်လိုက်ကြတဲ့အခါကျတော့စိတ်ဖိစီးမှုတွေပျောက်ပြီးတော့စိတ်ချမ်းသာမှုတွေရလာစိတ်ချမ်းသာမှုရလာသည့်အတွက်ကြောင့်မိယုခလာဘာသာတစ်ခုကိုစွန့်ပယ်ပြီးတော့ဘုရားဘာသာအဖြစ်ခံယူလာကြတယ်ဒါအနုတာသနိပါတိဟာတွေတကိုးပြတာမဟုတ်ဘူးเนาะတရားကတကိုးပြတယ်လို့ပြောခြင်းပြောပေါ့ရသော်ဘုရားဟောထားတဲ့တရားဓမ္မတွေကလုံးဝမှန်တယ်တဲ့သက်ခါတော်တကယ်အမှန်တန်ဟောတာဒါကိုဒီတိုင်းလို့လို့ရင်အဟုတ်ဖြစ်တယ်ပေါ့လူတိုင်းလို့သူတိုင်းဘုရားဘာသာယုံကြည်သည်ဖြစ်စေမယုံကြည်သည်ဖြစ်စေဒီလမ်းကြောင်းတိုင်းရှောက်ရင်ဒီလမ်းရောက်တာပဲဆိုပါလို့အေးဒီလမ်းကသွားရင်ရွှေကုန်ဘုရားရောက်တယ်လို့သိသည်ဖြစ်စေမသိသည်ဖြစ်စေယုံသည်ဖြစ်စေမယုံသည်ဖြစ်စေရွှေကုံဘုရားကိုဥတည်ဖောက်ထားတဲ့လမ်းကြီးကိုရှောက်ရင်တော့ရွှေကုံဘုရားရောက်မှတေချာတယ်ဆိုလိုတာကလမ်းမှန်မှုအရေးကြီးတယ်လို့ပြောတာเนาะမြတ်စွာဘုရားကိုယ်တိုင်ကဘုရားတရားချင့်ရင်ဘုရားဘာသာအဖြစ်ပြောင်းဖို့ဆိုတာမတိုက်တွန်းပါဘူးမတိုက်တွန်းဥတ္တံပရိကတုတ်ဟာမြတ်စွာဘုရားအတိလင်းဟောထားတာရှိပရဝိတ္တေကိုတရားဟောရင်မြတ်စွာဘုရားအနေပြီးတော့မင်းတို့ငါပြောတဲ့ဟာကိုလုပ်ကြည့်ပါလားမင်းတို့ကထင်လိမ့်မယ်တဲ့ငါတရားဟောနေတာငါဘာသာအတွက်စီယုံနေဒီလိုအောင်းမိတ်နေလိမ့်မယ်တဲ့ငါတပည့်ရှာတယ်လို့ထင်နေလိမ့်မယ်တဲ့ကဲငါပြောမယ်တဲ့မင်းတို့ဘာသာမင်းတို့ဘာသာအတိုင်းထားမင်းတို့ဆရာနဲ့မင်းတို့တပည့်မင်းတို့ဘာသာအတိုင်းထားပြောင်းစရာမလိုဘူးသို့သောငါပြောတာလေးကိုမင်း9ရက်လောက်စမ်းကြည့်ဟာတရားကစမ်းခိုင်းတာမြတ်စွာဘုရားဘာသာမပြောင်းခိုင်းဘူးဒါဥဒုံပရတုတ်မရှိတော့အဲ့တော့ကိုကြည့်လို့ရှင်အမှန်တရားဆိုတာသူကသူလက်ခံတာအခုဒီကနေ့နိုင်ငံများသားတွေဘုရားဘာသာဖြစ်လာတယ်ဆိုတာသူကသူလက်ခံလာကြတာဘယ်သူမှသွားစည်းယုံတာမဟုတ်ဘူးဘယ်သူမှသွားစည်းယုံပြီးလှုံ့ဆော်နေကြတာမဟုတ်ဘူးသူတို့ကိုယ်တိုင်ကမ္မထံတရားကိုအထုတ်ရင်းကနေပြီးတော့ဘုရားဘာသာဘွဲ့စိတ်ဝင်စားလာတာစိတ်ဝင်စားလာတဲ့အခါမှာတကယ်ကိုဘုရားဘာသာဖြစ်လာကြဘုန်းကြီးတို့စီမှာအဘိဓမ္မာသင်တန်းအချိန်ချင်းတက်လာဂျာမန်အမျိုးသမီးကြီးတယောက်ဆိုလို့ရှိရင်ဗမာပြည်လာပြီးတော့သင်တန်းတက်ရင်ဘုရားဘာသာကိုစိတ်ဝင်စားလာဗာပြည်လို့တော့ဒီတရားတွေကိုကြည့်ရင်သူကိုယ်တိုင်တရားထုတ်တယ်တရားထုတ်တော့တရားရဲ့ရတာတွေသိလားသိလာတဲ့အခါကျတော့ပမာပြေမှာသီလရှင်အဖြစ်ဝတ်တယ်ရောက်နေတဲ့အခါသီလရှင်ဝတ်တယ်ဟိုပြန်သွားတဲ့အခါကျတော့လူဟိုပြန်လဲတယ်သို့တော်သူ့စိတ်ထဲမှာရှစ်ပါးသီလကိုမချဘူးဘုန်းကြီးစီစာရေးတာသူကခဏတည်းရှစ်ပါးသီလရှိတုံးပါတဲ့အဲ့တုန်းဟောနောက်တစ်ခါနောက်တစ်နှစ်လာတဲ့အခါကျတော့ရှိပါသီလမချယုံနေမကဘူးဘသူတွေကသူ့ကိုထူးဆန်းတဲ့မျက်လုံးနဲ့ကြည့်ကြည့်ဘသူကြည့်တာပဲဖြစ်ဖြစ် तू ကခယူးမဆိုင်တော့ဘူးသီလရှင်ဝတ်နေပဲနေတော့တာနောက်ပိုင်းကြယုံကြည်သွားပြီလေ तू လက်ခံသွားပြီယုံကြည်တယ်ဆိုတာတရားစွာတစ်ခုတည်းနဲ့မဟုတ်ဘူး तू ကိုယ်တိုင်သိတာအသိဉာဏ်နဲ့ယုံကြည်တာလို့ခေါ်တယ်တရားတစ်ခုတည်းကစိတ်ချရအောင်ပညာပါမဒါကြောင့်မို့လို့တရားမဲ့ပညာမဲ့တရားဆိုတာအန္တရာယ်အလွန်များတယ်တဲ့ပညာမပါဘဲနဲ့တရားတရားတသက်ဆိုမဖြစ်နိုင်ဘူးခုနအစွမ်းတကူကြီးပြရင်ပညာမပါဘဲနဲ့ပညာမဲ့တရားမျိုးသာဖြစ်နိုင်တယ်တရားပညာအပြည့်အဝရှိတဲ့တရားတရားမျိုးလိုအပ်တယ်ပေါ့နော်သိပြီးတော့ကြီးမျိုးတာ အဝိစ္စပဒါရဆိုတာအသိဉာဏ်နဲ့ကြီးညိုတာဖရားကိုတရားကိုတန်ခါကိုအသိဉာဏ်နဲ့ကြီးညိုတာဒီကနေ့ဗုဒ္ဓဘာသာအဖြစ်ခုပြောင်းလာကြတယ်ဆိုတဲ့နိုင်ငံသားတွေဟာဖရားတရားတန်ခါကိုကြီးညိုလာတယ်ဆိုတာခုနကသူတို့ကိုယ်တိုင်တရားကိုလေ့လာအထုတ်ပြီးတော့ကြီးညိုလာကြတာတွေကြီးပဲများတယ်တဲ့ဘုန်းကြီးတို့ဂျာမနီဘာလင်မှာဘုဒ္ဓဆဟောက်စ်ဝဲဒီကိုဂျမန်ဓမ္မတုတ္တကျောင်းတစ်ကျောင်းမှာ၃ဘတ်ပြီးတော့မှသင်္นานပို့ချနောက်ဆုံးပြီးတဲ့နေ့မှာအမျိုးသမီးတစ်ယောက်ကဗာလျှောက်တုံးဆိုရင်ဒီသင်္นานတက်လိုက်ရတာသူ့ဘဝဟာလုံးဝပြောင်းလဲသွားပါတယ်လို့ဒါလျှောက်တယ်နောက်အမျိုးသမီးတစ်ယောက်ကဗာလျှောက်တုံးဆိုရင်သူဒီကနေ့ကနေစပြီးတိဘက်ဗုဒ္ဓဘာသာဝင်အဖြစ်ကနေပြီးခြေရဝါရဗုဒ္ဓဘာသာဝင်အဖြစ်ကိုကူးပြောင်းလိုက်ပါပြီလို့ထင်လို့ရှောက်တယ်။ဒါထူးထူးခြားခြားကျန်တဲ့လူတွေကတော့မထူးတွေမရှောက်ဘူးမရှောက်ပေမဲ့လို့ဒီတရားကိုရှင်းပြပြီးသူတို့တရားကိုသိလိုက်ရတဲ့အခါမှာကျဉ်းနှံ့မှုတွေအများကြီးရတယ်ဆိုတော့ထင်ရှားတယ်။ဒါတွေကဘာလို့ဆိုရင်အနုတတနိပါဠိဟာတွေကတကိုးပြပြီးစီယုံတာမဟုတ်ဘူးတဲ့အမှန်တရားကိုထုတ်ဖော်ပြောကြားပြီးတော့ဘုရားဘာသာရဲ့သာသနာတော်ကိုပြန်ပေါ်အောင်လုပ်တာဒါအနုတတနိပါတိဟာရီယလို့ခေါ်တယ်။မြတ်စွာဘုရားကအဋ္ဌိဆိုတဲ့အစွမ်းတကိုးတွေပြပြီးစီယုံနာမျိုးတို့အာဒေသနာဆိုတဲ့ဒီလူတယောက်ရဲ့စိတ်ကိုရည်ညွှန်းပြောဆိုတဲ့အတ္တဟောတာမျိုးတွေကိုဟောပြီးတော့စီယုံနာမျိုးတို့ဒီဟာတွေကမအောင်မြင်နိုင်ဘူးတဲ့တကယ်အစစ်မှန်အနုတတနိလို့ခေါ်တဲ့ဆုံးမဩဝါဒပေးခြင်းကသာလေတရားဓမ္မကိုသင်ပြပေးခြင်းကသာလျှင်သာသနာပြုတာဟာတကယ်စစ်မှန်တယ်။ဘာဖြစ်လို့လဲဆိုပညာရသွားတာ။ခုနကတည်းကတရားလောက်ပဲရနိုင်တယ်ပညာမရဘူး။ယသောဘုရားတရားတော်တွေကိုဟောပြောဆုံးမပေးတဲ့အခါကျပညာရပညာရလာတဲ့အခါကျသူကသူစဉ်းစားတတ်တယ်။သူကသူစဉ်းစားတတ်လာသည့်အတွက်ကြောင့်ယုံကြည်မှုသည်ခိုင်မာတယ်။ခုနကယုံကြည်မှုတွေကမခိုင်မာဘူးတဲ့။ဟောခိုင်မာတဲ့ယုံကြည်မှုရဖို့အတွက်မြတ်စွာဘုရားကဩကေဝတ္တအဋ္ဌိဝိဒါလို့ဆိုတဲ့ဒီနည်းနဲ့သာသနာပြုလည်းပဲမအောင်မြင်နိုင်ဘူးအာထေသနာလို့ခေါ်တဲ့ဒီနည်းနဲ့သာသနာပြုလည်းမအောင်နိုင်ဘူးငါခွင့်ပြုတာကအနုတတနည်းတစ်ခုတည်းပဲတို့လည်းပဲအခုတကိုးပြနေတာပဲလို့မြတ်စွာဘုရားဆိုတယ်နာလန္ဒမှာတို့ကမြေရှုမိုးပြန်ဆိုတဲ့တကိုးတွေလုံးမပြပေမဲ့လို့ဘလို့နေရတယ်ဘလို့ထိုင်ရတယ်ဆိုတရားဓမ္မတွေဟောနေတာဟာဒါအစွမ်းတကူတွေပြနေတာပဲလို့ပြောတာเนาะအဲ့တော့ဒီလိုတရားဓမ္မဟောပြီးတော့အစွမ်းတကူပြတဲ့အစွမ်းတတ္တိကသာလဲအနုံခိုင်မြဲတဲ့အရာဖြစ်တယ်ဘာဖြစ်လို့တော့ဆိုရင်တစ်ဖက်သားကိုအသိဉာဏ်တွေပေးပြီးသားဖြစ်သွားလို့ပဲအဲ့ဒါလို့အသိဉာဏ်မပေးဘူးဆိုလို့ရှိရင်ဘာဖြစ်နိုင်တော့အသိဉာဏ်မပါဘဲနဲ့ယုံကြည်မှုဟာပညာမဲ့တရားဆိုတာအရာရာယုံကြည်ပြီးတော့လမ်းမားတွေကိုရောက်သွားနိုင်တယ်မြတ်စွာဘုရားလက်ထက်ကအဖြစ်တကောဘိညာဉ်တွေဘလောက်ရှိရှိအသိဉာဏ်အားနည်းသွားတဲ့ပုဂ္ဂိုလ်တယောက်ဟာပု္ပ္ပဆာတစ်ခုရဲ့အဖြေမှန်ကိုမထုတ်နိုင်ဘူးတဲ့အဲ့ဒီတုတ်တံမှာမြတ်စွာဘုရားကဆက်ပြီးဟောထားတာဒီငါမေးခြင်းနဲ့ဖြေသံဟောဓာတ်ကြီးလေးပါဘယ်မှာချုပ်တယ်လဲနောက်ဆုံးဓာတ်ကြီးလေးပါဘယ်မှာကုန်သွားတယ်လဲသူဒီမေးခွန်းမေးတော့နတ်တရားပါပြောဟာကိုရောတပည့်တော်တို့မသိဘူးဒီဟာတပည့်တော်တို့လည်းတကိုးကြည့်တာနတ်မင်းကြီးလေးယောက်ရှိတယ်အဲ့ဒီမေးကြည့်တပည့်တော်တို့လည်းတကိုးကြည့်ဒါနတ်မင်းကြီးလေးယောက်စီသွားဓာတ်ကြီးလေးပါဘယ်မှာချုပ်လဲနတ်မင်းကြီးလေးကလည်းစိတ်ညစ်တယ်ဒီကိုရောဒါပဲချုပ်တယ်တို့လည်းပဲသိမလို့နဲ့ကိုတော့တပည့်တော်တို့တဲ့တကူကြီးတဲ့တာဝရိန္ဒာနတ်တွေဆိုရှိတယ်အဲ့ဒီကိုသွားမေးပါဆိုတော့တစ်ခါတက်သွားတာဝရိန္ဒာရောက်နတ်တွေမေးတော့တာဝရိန္ဒာနတ်တွေကလည်းတပည့်တော်တို့လည်းမသိဘူးတပည့်တော်တို့ရဲ့တကူကြီးတဲ့ဘုရင်တရားမင်းဆိုရှိတယ်သူ့မေးကြည့်ပါဆိုသွားမေးတရားမင်းကလည်းသူမသိဘူးတဲ့ဒီဖြစ်အဲ့ဒီလိုနဲ့တက်သွားလိုက်တာအဲတာဝရိန္ဒာကနေရာမှာ တို့တိတံနေမာနရတိပရဏိမိတဝန္တပတိနတ်ပြေ6ထပ်ဂုံရောသူ့အဖြေမထွက်ဘူးအဲ့ဒါလေးဗြမပြေတခါတက်သွားတယ်ဗြမပြေရောက်တော့ဗြမတွေသွားမေးတော့ဗြမတွေကလည်းသူတို့လည်းမသိဘူးတဲ့ဒီအဖြေဒါပေမဲ့သူတို့တဲ့တကိုးကြီးတဲ့ဗြမမင်းကြီးဆိုတာရှိတယ်တဲ့ဆိုတော့အဲ့ဒီကိုတော့နေပါအောင်အဲ့ဒီဗြမမင်းကြီးကဘယ်မှာနေတာတော့ဗြမမင်းကြီးဘယ်နေတယ်ဆိုတာကိုသူတို့မသိဘူးတဲ့လုံးုံစိတ်ချရတဲ့နေရာနေတာအပြင်မှာမင်းဘယ်နေရာနေတယ်ဆိုတော့သူတို့မသိဘူးတဲ့ဒါဖြင့် तू ဘယ်တော့လာလဲအဲ့ဒါလည်းမသိဘူးတဲ့အလင်းရောင်ကြီးတွေပေါ်လာရင်တော့မကြခင် तू ရောက်လာတတ်တယ်တဲ့ဆိုတော့မကြခင်ကအလင်းရောင်ကြီးတွေပေါ်လာပေါ်လာပြီးဗြမမင်းကြီးဘွားကနေရောက်ဟန်ကြပြီးဆိုပြီးတော့ဗြမမင်းကြီးထံချင်းကပ်ပြီးတော့မေးတယ်ဓာတ်ကြီးလေးပါဘယ်မှာချုပ်တာဆိုတော့ဗြမမင်းကြီးကဒီမေးခွန်းမဖြေပဲနဲ့မကြောက်ရအောင်ဆိုပြောတာကိုတော်တဲ့တပည့်တော်ကလောကကြီးကိုဖန်ဆင်းတဲ့ဗြမမင်းကြီးတဲ့အရာခသိန်းကိုကျွန်တော်ကသိတယ်တဲ့အားလုံးကိုမြင်တယ်အားလုံးကို promote နိုင်တယ်ဆိုတော့အဲ့ဒီကိုတော်ကဟာဗြမကြီးခမည်းကိုအစွမ်းတက်တည်ခမည်းရဲ့အစွမ်းတက်တည်ကိုမေးတာမဟုတ်ဘူးကျုပ်သိကျင်တာဟောဒီဓာတ်ကြီးလေးပါဘယ်မှာချုပ်တုံသိကျင်တာလို့ဆိုဗြမကြီးကမဖြေဘူးသူဘာဗြမမင်းကြီးဖြစ်တဲ့အကြောင်းပဲထပ်ပြောသုံးခါတည်းတည်းမေးဟိုကရောလည်းအလိုက်မသိဘူးထပ်ပြောအဲ့ဒီကျမဗြမကြီးကသူ့ကိုလက်တို့ပြီးတော့ခေါ်သွားတယ်လက်မောင်းဆွဲခေါ်သွားဗြမပဲမဲ့လို့တော့သူဗြမကြားထဲမှာသူ့အထင်သေးမှကြောက်တယ်သူကလည်းအဲ့ဒီကိုယ်တော်ကိုလက်တို့ပြီးအဝေးခေါ်သွားတယ်ခေါ်သွားပြီးတော့ကိုတော်တဲ့ဒီပု္ပ္ပာရဲ့အဖြစ်တပည့်တော်လည်းမသိဘူးတဲ့ဒါပေမဲ့လို့ဒီနားရှိတဲ့ဗြမပရိသတ်တွေကတပည့်တော်တကောအကြီးဆုံးမသိတာဘာမှမရှိဘူးလို့သူတို့ကထင်တာတဲ့ဒါကြောင့်မို့သူတို့ရှိမပြောတာတဲ့ကဲလူရှိမပြောရလူတွေသာမဟုတ်ဘူးနော်အဲ့ဗြမတွေကလည်းအဲ့လိုအဲ့ဂျမကြီးကနောက်ကြပါပြောတော့ဒါကူတော့အမှားတဲ့ဒီပု္ပ္ပာရဲ့အဖြေကဖះကလွဲလို့ဘူးမှမဖြစ်နိုင်ဘူးတဲ့ကိုတော့ဖះမမေးပဲနဲ့ဒီရောက်လာတာဒါကူတော့အမှားသူကလမ်းညွန်လိုက်တယ်လမ်းညွန်လိုက်တဲ့အခါကျတော့ဒီကူတော့ဖះစီရောက်သွားဖះစီရောက်တော့ပြီးတော့ရှင်ဘုရားနဲ့ဓာတ်ကြီးလေးပါအကျွမ်းမဲ့ချုပ်တာပဲနေရာမှာချုပ်ပါသလဲဆိုရသော်ဘုရားကယဟန်နဲ့မင်းမေးတဲ့ပု္ပ္ပာမှားနေတယ်ဓာတ်ကြီးလေးပါဆိုတာ organism non organism မခွဲဘူးသူကတက်ရှိတက်မဲ့မခွဲဘဲနဲ့ဓာတ်ကြီးလေးပါဘယ်မှာချုပ်တယ်လဲမေးတာသူမေးကောင်းကတိတ်ကျဲပြန်လုံးအာကြီးနေတယ်မှားနေမေးကောင်းကမေးကောင်းကမှားနေလို့မြတ်စွာဘုရားကဒီလိုမမေးရဘူးတဲ့မေးကောင်းကဒါမှားနေတယ်ဘာလို့ဆိုတက်မဲ့ဓာတ်ကြီးလေးပါသွားမေးရဖြစ်လာမေးရမှာကတက်ရှိဓာတ်ကြီးလေးပါသရှိတ္တဝါရီတဏ္ဍမဖြစ်နေတဲ့ဓာတ်ကြီးလေးပါဘယ်မှာချုပ်တယ်လဲဒါမေးရအဲ့ဒါကြမှာအဖြေထွက်လို့ရတယ်ဆိုမြတ်စွာဘုရားကအဲ့ဒီမေးခွန်းကိုပြင်ပေးလိုက်တယ်မင်းမေးရမှာအဲ့လိုမမေးရဘူးတဲ့ဓာတ်ကြီးလေးပါထိုဓာတ်ကြီးလေးပါကိုမှီပြီးဖြစ်နေတဲ့ဒီဥပါဒယုတ်တွေအရှိအတိုးအစင်းလှမလှဆိုတဲ့ဥပါဒယုတ်တွေယုတ်ဒီနန်နေအာလုံးဘယ်မှာချုပ်တယ်လဲလို့ဒီလိုမေးရမှာတဲ့ဓာတ်ကြီးလေးပါဘယ်မှာချုပ်တယ်လဲဆိုတော့ဒီမေကွန်းကြီးကမပြည့်စုံဘူးမှားနေတယ်မေကွန်းကိုပြင်ပေးပြီးတော့အဖြေကဒီလိုဆိုပြီးမြတ်စွာဘုရားကဟောတယ်ဝိညာဏံအနိဒတနံအနန္တံသဗ္ဗတောပပံဝိညာဏံဆိုတာထူးခြားသောအသိဉာဏ်နဲ့သာသိနိုင်တဲ့နိဗ္ဗာန်နိဗ္ဗာန်ဆိုတာထူးခြားသောအသိဉာဏ်နဲ့မှသိလို့ရတယ်တခြားအသိဉာဏ်နဲ့သိလို့မရဘူးတဲ့အနိဋ္ဌတနာနိဗ္ဗာန်ဆိုတာပုံပန်းတဏ္ဍနဲ့ဖော်ပြလို့မရဘူးအနန္တနိဗ္ဗာန်မှာဖြစ်တဲ့အစဆိုတာမရှိဘူးချုပ်တဲ့အစဆိုတာမရှိဘူးနော်အစွန်းအစမရှိဘူးတဲ့အန္တလို့ဆိုတဲ့ဖြစ်တဲ့အစွန်းချုပ်တဲ့အစွန်းသူနှစ်ခုရဲ့အလဲစကြဒါတွေမရှိဘူးသဗ္ဗတောပပံနိဗ္ဗာန်ဆိုတာဘယ်လမ်းကနေဝင်းဝင်ကမ္မထာ40သို့မဟုတ်38ပါးဘယ်လမ်းကဘယ်လမ်းကြောင့်ကရှောက်ရှောက်နိဗ္ဗာန်ရောက်တာကြီးပဲ အဲ့ဒီနိဗ္ဗာန်ဆိုတဲ့တရားမှားတာလင်းဟောဒီဓာတ်ကြီးလေးပါရောဓာတ်ကြီးလေးပါကိုမှီဖြစ်နေတဲ့ရုပ်တရားတွေအလုံးရောနာမ်တရားတွေအလုံးရောအကုန်လုံးချုပ်တယ်လို့မြတ်စွာဘုရားအဖြစ်လဲကဲဒီကိုယ်တော်တကိုယ်တော်ရှိပါရဲ့တရားဓမ္မကိုစိတ်စင်ကန်းကမသိသည့်အတွက်ကြောင့်ဟောဒီပု္ပ္ပာရဲ့အဖြစ်ကိုမရှာရမယ့်နေရာတွေလိုက်ရှာမရှာမယ့်နေရာတွေလိုက်ရှာလို့သူ့ရဲ့အစွမ်းတကူသည်ကြည့်လမ်းစုံကိုမပို့နိုင်ဘူးဆိုတာဒါပြောတယ်เนาะအစွမ်းတကူဟာခုနပြောတဲ့တကူအဋ္ဌိပတ်တွေကတကယ်အစစ်မှန်အသိဉာဏ်ဘာမှမပေးနိုင်အဆုံးဖြတ်မပေးနိုင်ဘူးတကူတော့ရှိတယ်လေဒါကြောင့်မလို့တကူဆိုတာအာကိုးစရာမဟုတ်ဘူးတဲ့ယုံကြည်စရာမဟုတ်တကယ်အစွမ်းတကူအစစ်သည်တရားဓမ္မကိုမှန်ကန်စွာသိခြင်းသာလည်းဖြစ်တယ်ဒါကြောင့်မြတ်စွာဘုရားအနုတတနီပါဠိဟာရိယဆိုတဲ့အစွမ်းတကူသာလင်းဘုရားမြတ်စွာသာသနာမှာသာသနာပြုတာအကောင်းဆုံးတဲ့เนาะမြေရှုမိုးပြန်ဆိုတဲ့တကူဇံနေနဲ့သာသနာပြုရင်လည်းမအောင်နိုင်ဘူးတဲ့သူတစ်ပါးစိတ်တွေကိုရည်ညွှန်းပြီးတော့ပြောယုံသူတွေအတွေ့အကြံတွေကိုသိပြီးရည်ညွှန်းပြောလို့လူချင်းချင်းအောင်လုပ်ပြီးသာသနာပြုလို့လည်းမရဘူးတဲ့တကယ်သာသနာပြုတယ်ဆိုတာစစ်မှန်တဲ့တရားဓမ္မတွေကိုဟောပြောပြီးထိုစစ်မှန်တဲ့တရားဓမ္မတွေလူတွေနားလည်အောင်အသိဉာဏ်ပေးပြီးသာသနာပြုမှတကယ်စစ်မှန်လူတွေဟာအသိဉာဏ်ရသွားပြီးတော့ပညာရှိတဲ့သရဆွမ်းအားတွေနဲ့မှအမှန်တရားကိုတွေ့ရှိနိုင်မှဖြစ်ပါတယ်။ဒါကြောင့်မို့တရားချက်ခင်ပြုတော်စင်ပရိသတ်တို့ဒီအစွမ်းတကူများနဲ့သာသနာဆိုတဲ့နေရာမှာတကယ်အစွမ်းတကူဆိုတာဘာလဲ။မြတ်စွာဘုရားရဲ့အဆုံးအမကိုလေ့လာသင်ယူခြင်းပဲဖြစ်တယ်။မြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေကိုကိုယ်တိုင်သိရှိအောင်လေ့လာခြင်းဖတ်ရှုခြင်းကျင့်သုံးခြင်းနာယူခြင်းဒါသာလင်တကယ့်အစွမ်းတကူတကူပါဝါတကယ့်ကြီးမားတဲ့စွမ်းအားတစ်ခုနိဗ္ဗာန်ထိအောင်မျက်မှောက်ပြုနိုင်တဲ့ပါဝါရှိတဲ့အစွမ်းတကူအစစ်ဖြစ်တယ်ဆိုတာအားလုံးဟောဒီကေဝဋ္ဌတုတ်အရာဆုံးဖြတ်ချက်ချပြီးဘုရားမြတ်စွာရဲ့တရားဓမ္မတွေကိုသိရှိနားလည်အောင်အားလုံးနိုင်နာကျင့်သုံးနိုင်ကြပါစေကုန်သတည်
းအားလုံးသာဓုသာဓု
သာ
ဓုမြတ်စွာ
ဘေးရန်ကွာ
ဘေးရန်ကွာ
ချမ်းသာကြပါစေ
ချမ်းသာကြပါစေ
တတ္တဝါများစွာ
ဘေးရန
်
ကွာ
ฉันทาจะบาสิ
ฉันทาจะ
บาสิมิตรายีจัน
มิตรายีจัน
ตงกาภัณ
ฑ์ตงกาภัณ
ฑ์ไญญันจะบาสิ
ไญญันจะบาสิ
มิตรายีจัน
มิตรายีจัน
ตงกาภัณ
ฑ์ตงกาภั
ณฑ์ไญญันจะบาสิ
ไญญันจะบาสิ
ตัสสิจัมมา
ตัสสิจัมมา
စိတ်ချမ်းသာ
စိတ်ချမ်းသာ
ဒုယဆန္ဒပြေပါစေ
ဒုယဆန္ဒပြေပါစေ
သက်ရှိချမ်းမာ
သက်ရှိချမ်းမာ
စိတ်ချမ်းသာ
စိတ်ချမ်းသာ
ဒုယဆန္ဒပြေပါစေ
ဒုယဆန္ဒပြေပါစေ
ဓမ္မောသရံပိဝိတဝါနဝိသာသဗ္ဗေတမှုဟတာအာသရမရာတိတိဘာဝနိဗ္ဗာန်ယန္တုသာရောဓမ္မောသရံလောဘဒေါသမောဟစိတ်တောင်းကင်းပြောင်းကြည်တရားစီကိုပြိဝိတဝဝန္တာရှင်ပြတောက်ကြရနာကြရအကုန်သောကြောင့်ဝိသတာဝိပူဇာမိလေသာစိတ်တောင်းဟူသမျှတို့သည်သမုဟတပိဉ္စပဲတွင်ရေမတင်ကဲ့သို့ကင်းစင်တွင်ပြောင်းပေမရအောင်ပယ်ဖြောင်းအကုန်သည်ဟန္တုစဉ်စစ်မတွေ့ဖြစ်ကြပါစေကုန်သတည်းအာသရမရံအိုခြင်းလဲကွာနာခြင်းလဲကင်းတည်ခြင်းလဲရှင်းထသောဒိဋ္ဌိဘောကိလေသာဟုဘုခသိကင်းငြိယာအစစ်ဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုခေါ်အေးမြို့တော်သို့သာရဝတရားချင်းခင်စိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ယန္တုပါရမီအဆင့်ဆင့်မြင့်နေမြင်၍မလင့်ပုံသေးဆက်ရောက်တော်မူကြပါစေကုန်တည်း